Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American VOA American အသံရဲ့2022ခုနှစ် November 10ရက်ကြာသပတေးနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ပြင်လိုင်းလက်မီတာ190kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အာဆီယံစီဝပွဲတက်ဖို့နိုင်ငံတကာကခေါင်းဆောင်နေကမ္ဘောဒီးယားနိုင်ငံကိုရောက်နေကြပါပြီ။မြန်မာနိုင်ငံသားတွေအပေါ်စာနာမှုအရနေထိုင်ခွင့်ဗီဇာတွေဦးစားပေးစဉ်းစားပေးသွားမယ်လို့ဩစတြေးလျလူမှုဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲရလဒ်တွေအပြည့်အစုံထွက်မလာသေးတဲ့အတွက်လွတ်တော်မှာဘသူကလူများစုဖြစ်မယ်ဆိုတဲ့အခြေအနေထွက်မလာသေးပါဘူး။ဒီသတင်းတွေအပအဝင်တခြားထိတန်းအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ာ။အာဆီယံထိပ်သီးအစည်းအဝေးစတင်နေပြီဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနထိပ်တန်းအရာရှိကြီးတွေရဲ့သတင်းစာရှင်းလင်းပွဲမကြာသေးခင်နိုင်ပိုင်းတွင်ကပြုလုပ်ခဲ့ပါတယ
် Let's be very clear here. What has happened in Myanmar over the past 2 years has been an absolute travesty. The coup d'etat carried out by the junta. The
Asia Pacific ဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောသွားတာပါ ဒီမြန်မာအရေးဘာတွေများထည့်သွင်းပြောကြားသွားသလဲဆိုတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာအသေးစိတ်တင်ပြဖို့ရှိပါတယ်တခါသတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမှုအမိတ်ချမှတ်ဖို့ရွှေဆိုင်နေတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်နောက်ဆုံးမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုလည်းတင်ပြမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ကအရှိတောင်အာရှနိုင်ငံများတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေဟာကမ္ဘောဒီးယားဘုရင်နိုရိုဒမ်ဆီဟာမိုနီကိုဒီကနေ့တွားရောက်တွေ့ဆုံနှုတ်ဆက်ကြပါတယ်။ဘုရင်ဆီဟာမိုနီကကြိုဆိုဧည့်ခံပြီးအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအတွက်စိတ်ဆန္ဒကောင်းတဲ့ယုံကြည်မှုရှိကြမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။အာဆီယံခေါင်းဆောင်တွေဟာအာဆီယံစည်းဝါးရေးအကြံပေးကောင်စီကိုယ်စားလှယ်တွေနဲ့ဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့တောက်ကြနေကစပြီးကျင်းပသွားမှာဖြစ်ပြီးတခြားနိုင်ငံတကာခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာဖြစ်ပါတယ်အဓိကဆွေးနွေးမယ့်အထက်အာဆီယံအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာအရေးယူကရိန်းစစ်ပွဲတောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေတာရင်းကုန်သွယ်ရေးနဲ့ဥရယာတီဖောက်ပြန်ပြောင်းလဲရေးအစီအစဉ်တွေကိုဆွေးနွေးကြဖို့ရှိပါတယ်မြန်မာအရေးနဲ့ပတ်သက်လို့လက်ရှိအကြတဲ့ကိစ္စတွေနဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုပြန်လည်တုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာဘက်ကအာဆီယံသဘောတူညီချက်ကိုအကောင့်ထယ်ဖို့ပြက်ကွက်တယ်ဆိုပြီးမြန်မာစစ်ကောင်စီကိုအခုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံရေးအရကူစားပြုတက်ရောက်ခွင့်မပေးပါဘူးခင
်ဗျ။ဩစတြေးလျရောက်မြန်မာနိုင်ငံသားတွေကိုစစ်အာဏာသိမ်းပြီးမှလူသားချင်းစာနာမှုဗီဇာဦးစားပေးဖို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံတွင်လူငယ်ရေးနဲ့ဆူဆူဝါဝလူမှုရပ်တည်ရေးအခက်အခဲတွေကြောင့်ဩစတြေးလျကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရနေထိုင်ခွင့်ဗီဇာတွေဥစားပေးသွားမယ်လို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးကထုတ်ပြန်ကြေညာလိုက်တာပါ။ဩစတြေးလျနိုင်ငံတွင်ကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးလက်ရှိနေထိုင်နေတဲ့မြန်မာတွေအတွက်ပြည်ထောင်စုဌာနရဲ့ဥစားပေးအကာအကွယ်ရယူမှုလျှောက်ထားနိုင်တယ်လို့လည်းဝန်ကြီးအန်ဒရူးဂီလစ်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီအတွက်နေထိုင်ခွင့်သက်တမ်းတူဖို့ဗီဇာလျှောက်ထားရမှာအချိန်နဲ့စာရွက်စာတမ်းလိုအပ်ချက်ကိစ္စတွေလျှော့ပေးသွားမယ်လို့လည်းသူကဆက်ရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံအတွင်း2022ခုနှစ်ဖေဖော်ဝါရီလရွေးကောက်ခံဆွေးနွေးစည်းကစစ်တပ်အာဏာသိမ်းယူပေးကြတဲ့ကဆိုရင်ဩစတြေးလျမှာရောက်နေပြီးသားမြန်မာလူမျိုး800ထက်မနည်းခလုံးခွင့်လျှောက်ထားကြတယ်လို့လည်းဩစတြေးလျ ABC သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အခုလိုအစီအစဉ်အပြင်ဘန်ကောက်မှာရှိတဲ့ UNHCR နဲ့နီနီကက်ကက်လုပ်ကိုင်ပြီးပြည်ပကလာမဲ့အခြေချနေထိုင်ရေးအစီအစဉ်တွေမှာလည်းမြန်မာတွေကိုထိတ်တန့်ဦးစားပေးဆောင်ရွက်နေတယ်လို့ပါဒီဩစတြေးလျဝန်ကြီးချုပ်ညာချက်ထဲမှာဖော်ပြခဲ့ပါတယ်ခင
်ဗျ။စစ်တပ်ကအရသားတွေအပေါ်တိုက်ခိုက်မှုတွေမြန်မာနဲ့ဖြစ်ပေါ်ဒီကမှာခင်ဗျာစစ်တပ်ကအရသားတွေအပေါ်တိုက်ခိုက်မှုတွေမရမနာဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်ရေးတွေ့ဆုံဆွေးနွေးကြဖို့ပေါ်ဟမင်းကြီးဖရန်စစ်စ်ကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အနှိမ့်ထာယုံတွေအကြောင်းရိုမာ9ရက်နေ့မှာဗက်တီကန်မှာလုပ်တဲ့တရားပွဲမှာပေါ်ဟမင်းကြီးကမြန်မာအရေးကိုထည့်သွင်းပြောကြားခဲ့တာပါ။ပြည်ရင်းစစ်နဲ့ပဋိပက္ခတွေဆင်နစ်ကြောကြားဖြစ်နေတဲ့ဆီးရီးယားအရေးရေမင်းနိုင်ငံကကလေးငယ်တွေရဲ့ဘေးဒုက္ခနဲ့ မြန်မာနိုင်ငံအရေးတို့ကိုစဉ်းစားကြည့်လိုက်ရင်စစ်ပွဲတွေကလူသားမျိုးနဲ့အပါအဝင်အရာအလုံးကိုဖျက်ဆီးနေကြောင်းဒါကြောင့်ဒီပြည်ပခန့်တွေကိုစစ်ပွဲတွေနဲ့ဖြည့်ရှင်းလို့မရနိုင်ကြောင်းပုံရဟမင်းကြီးကပြောပါတယ်စစ်ပွဲတွေအဆုံးသတ်ဖို့တွဲဆောင်ရမယ်ဆွေးနွေးရမယ်လို့ပုံရဟမင်းကြီးကပြောပါတယ်ယူကရိန်းစစ်ပွဲအပါအဝင်တခြားပြည်ပခန့်တွေကြောင့်ဘေးဒုက္ခရောက်ကြသူအများပြားကိုသူ့အနေနဲ့မြင်ရောက်နေကြောင်းဒီပြည်ပခန့်တွေပြည်လည်ရေးအတွက်အမြောက်တင်နဲ့ဆုံးဖြတ်ပေးလို့မရနိုင်ပဲနှူးညံ့တိမ်မွေ့တဲ့တွဲဆောင်ဆွေးနွေးတဲ့နည်းနဲ့သာဖြည့်ရှင်းနိုင်မယ်လို့လည်းပုံရဟမင်းကြီးကပြောပါတယ်ကဘာကြီးကယူကရိန်းစစ်ပွဲကိုအာရုံစိုက်နေကြပေမဲ့ပုံရဟမင်းကြီးကတော့မြန်မာနိုင်ငံအရေးကိုမကြာခဏပြောဆိုပြီးငြိမ်းချမ်းရေးနဲ့အမျိုးသားညီညွတ်ရေးရေးဖြစ်ပေါ်စေဖို့ဆုတောင်းပေးလေရှိပါတယ်ခင်ဗျာ
ယူကရိန်းအနေနဲ့နိုင်ငံတကာထောက်ခံမှုရဖို့အရှိတောင်အရှာနိုင်ငံတွေနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုလိုက်ပါတယ်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့ထိပ်သီးစည်းဝေးကမ္ဘောဒီးယားမှာစတင်လိုက်ခြင်းရုရှားအထူးကြံပိုးဖြစ်အောင်ကြိုးပမ်းတဲ့အနေနဲ့လည်းယူကရိန်းကအာဆီယံနဲ့ငြိမ်းချမ်းရေးမဖက်ပူးပေါင်းဆောင်ရွက်မှုစာချုပ်ကိုဒီနေ့လက်မှတ်ထိုးလိုက်တာပါရုရှားသမ္မတကိုယ်တိုင်ဒီတစ်ခါမတက်မဲ့အခုထိပ်သီးနောက်ဆက်တွဲအစည်းအဝေးမတိုင်ခင်ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမက်ထရိုကူလီဘာအနေနဲ့အဆောင်ရောင်သဘောပူဆန်းတဲ့ဒီငြိမ်းချမ်းစာချုပ်ကိုလက်မှတ်ထိုးခဲ့တာပါရုရှားအနေနဲ့နောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တံခတ်မှုကြောင့်တခြားဈေးကွက်သစ်ပူရှာနေရခြင်းအရှိတောင်အရှမှာဆလိုက်တဲ့အခုအာဆီယံပွဲနောက်မှာလည်း G20 စီးပွားရေးအင်အားကြီးနိုင်ငံ20အဖွဲ့နဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့စီးဝေးကြီးတွေလည်းအင်ဒိုနီးရှားနဲ့ထိုင်းမှာစက်တိုက်လာဖို့ရှိနေပါတယ်ဒီပွဲတွေမှာရုရှားသမ္မတမတက်လာတာကြောင့်ယူကရိန်းအနေနဲ့ကမ္ဘာထိပ်သီးခေါင်းဆောင်တွေရဲ့ထောက်ခံမှုပိုရအောင်ပူစည်းဝေးနိုင်မှုအခွင့်အလမ်းပိုပွင့်သွားတယ်လို့လည်း Lowy Institute ဘက်ကအရှိတောင်အရှာအစီအစဉ်ညွှန်မှုဆွနန္နာပတ်ထွန်ကပြောလိုက်ပါတယ်ဒီအာဆီယံထိပ်သီးပွဲကိုမြန်မာခေါင်းဆောင်ကမဖိတ်ပဲအဖွဲ့ဝင်၉နိုင်ငံခေါင်းဆောင်တွေနဲ့သာကျင်းပနေပြီးအစည်းအဝေးဆက်ဆံခြင်းဒီနေ့မှာပဲမြန်မာဘော်ကျန်းဖတ်မှုတွေရပ်တန့်ရေးလှုပ်ဆောင်စေရေးပိုဖိအားပေးနိုင်ဖို့လည်းပြင်ဆင်နေတယ်လို့သံတမန်တွေကဆိုပါတယ်အခုလိုအချိန်မှာရုရှားနိုင်ငံပိုင်အဆင့်မြင့်ရင်းနှီးမြှုပ်နှံမှုကော်မရှင်အဖွဲ့ Ross Congress မြန်မာနိုင်ငံကိုရောက်နေပြီးရေထွက်ကုန်တွေနဲ့ကြောက်မြက်တွေတင်ပို့ဖို့ပါဝင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့သဘောတူစာချုပ်တွေလက်မှတ်ထိုးခဲ့တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရက PA ကိုပြောခဲ့ပါတယ်ခင်ဗျ
PA နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မီကန်တန်ကကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာနိုဝင်ဘာလ10ရက်အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတတက်တန်းဝဲလွတ်တော်ရွတ်ကောက်ပွဲမဲရလက်တီရည်တွက်နေစေဖြစ်တာမို့ဒီကနေ့နိုဝင်ဘာလ10ရက်နေ့ထိရလအပြည့်ဆုံးထွက်မလာသေးပါဘူး။ပြည်내အုပ်ချုပ်ရေးမှူးနဲ့လွတ်တော်အမတ်နေရာတချို့အတွက်စားရက်ကပို့ကြတဲ့ကြိုတင်မဲတွေကိုဆက်လက်ရည်တွက်နေရတာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ကြာတာပရီးနေ့ထွက်ရလာတဲ့ရလတီအရဒီမိုကရေစီအတွက်အားရစရာနေ့တစ်နေ့ဖြစ်တယ်လို့အင်ဗျူရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ It was a good day I think for democracy.And I think it was a good day for America. Excuse me, I'm a little hoarse.
Democracy အတွက်ကောင်းမွန်တဲ့နေ့တနေ့ပါ။ဒါဟာအမေရိကန်နိုင်ငံအတွက်ကောင်းမွန်တဲ့နေ့လည်းဖြစ်ပါတယ်။အခုနှစ်ပိုင်းအတွင်းအမေရိကန်ဒီမိုကရေစီခိုင်မာမှုပေါ်စတက်ခံခဲ့ရပေမဲ့ကျွန်တော်တို့ဟာဒီမိုကရေစီစနစ်အပေါ်ယုံကြည်သက်ဝင်နေစေဆိုတာဒီရွေးကောက်ပွဲမှာပြည်သူတွေကမဲပေးခဲ့ကြတာကိုကြီးကြီးအပြင်သိနိုင်ပါတယ်လို့သမ္မတဘိုင်ဒန်ကအေဗီရောမှာပြောသွားခဲ့တာပါ။သမ္မတတက်တန်းဝဲလွတ်တော်ရွေးကောက်ပွဲမှာ Republican တွေအပြတ်အသတ်အနိုင်ရလိမ့်မယ်လို့အများစုကခန့်မှန်းထားကြပေမဲ့ထင်သလောက်အနိုင်မရခဲ့ပါဘူး။အထူးသဖြင့်2020ရွေးကောက်ပွဲရလဒ်ကိုလက်မခံဘူးလို့တခြားလုံးပြောဆိုနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ယူအဆကိုလက်ခံယုံကြည်ပြီးသူကအပြည့်အဝထောက်ခံမဲဆွယ်စည်းရုံးပေးထားတဲ့ကိုယ်စားလှယ်လောင်းအတော်များများရွေးကောက်တင်မြောက်မခံရတဲ့အတွက်ဒီမိုကရေစီရဲ့အောင်ပွဲအဖြစ်သမ္မတဂျိုးဘိုင်ဒန်ကရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲတွေရုရှားစစ်သား3000ကျော်အထိထိခိုက်သေးဆုံးခဲ့ပြီးတချို့ဆုတ်ခွာနေရခြင်းဆွနိုဘဲစဖို့အမေရိကန်ကထောက်ပြလိုက်ပါတယ်ဒီစစ်ပွဲမှာရုရှားစစ်သားအခုလိုထိခိုက်သေးဆုံးခဲ့ကြသလိုယူကရိန်းဘက်မှာလည်းအလားတူပမာဏထိခိုက်ခဲ့တယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောလိုက်တာပါအမေရိကန်ပူးတွဲစီးပွားချုပ်များဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီရဲ့အခုလိုမနေ့ကပြောချက်ကအမေရိကန်ဘက်ကထုတ်ပြန်ခဲ့သမျှတဲ့အဆင့်မြင့်ဆုံးတက်ရရှိကပြောတာဖြစ်ပြီးထိခိုက်သေးခြင်းမှုအများဆုံးရေးတွက်လည်းဖြစ်ပါတယ်ဒီပေါ်တိကျအတည်ပြုချက်တော့မရသေးပါဘူးအခုလိုစစ်သားတွေထိခိုက်ဆုံးရှုံးနေရပြီးရှစ်ဆက်တက်ရင်ပိုဆိုးနိုင်ချိန်မှာရုရှားဘက်ကယူကရိန်းတောင်ပိုင်းမှာနေပြည်တော်ဆုံးလာနေတာကြောင့်လည်းဆွေးနွေးပြန်ဆဖို့စဉ်းစားသင့်တယ်လို့လည်းဗိုလ်ချုပ်ကြီးမီလီကထောက်ပြခဲ့ပါတယ်ခင်ဗျ
ပြင်သစ်နိုင်ငံပဲရစ်မြို့ကမြို့ပတ်ရထားလိုင်းဝန်တန်းနေဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတပိတ်မောက်နေကြတဲ့အတွက်မြို့ကန်နေနဲ့ကမ္ဘာလက်ခီးတွေတွာလာရေးအခက်ကြုံနေရပါတယ်ရထားလိုင်း3 ဥပုံတပုံကလုံးဝရနာထားပြီးကျန်တဲ့ရထားလိုက်တွေကလည်းလူသုံးများတဲ့ရုံတက်ရုံစင်ချိန်တွေပဲပြေးဆွဲနေပါတယ်။မြို့ပြမှာရှိနေတဲ့ဝန်ထမ်းတွေအလုတ်သွားဖို့အခက်ကြုံနေရတာကြောင့်တချို့က Uber အငှားယူနေနဲ့သွားလာနေကြရတာကြောင့်အကုန်ကျပုံများတဲ့အကြောင်းညှိတွားပြောဆိုကြပါတယ်။ငွေကြေးဖောက်ပွားမှုတွေတချိန်တို့မြင့်တက်နေတာကြောင့်လောကလာစာပိုးရနိုင်ရေးအတွက်ရောသူတို့ရဲ့ပင်စင်ခန်းစားခွင့်ဆိုင်ရာပြည်ပြင်ပြောင်းလဲမှုလုပ်မှာကိုစတင်ကန့်ကွက်တဲ့အနေနဲ့ရောနိုင်ငံတကာကဝန်ထမ်းတွေတပိတ်မောက်ကြဖို့ CGT အလုတ်သမားသတ်မှတ်ကကစော်ဩထားပါတယ်ခင်ဗျာ။
Facebook ရဲ့မိခင်ကုမ္ပဏီမက်တာကကမ္ဘာတစ်ဝှမ်းကဝန်ထမ်း 1,000 ကျော်ကိုအလုပ်ကနေထုတ်ပြစ်လိုက်ပါတယ်။ဝင်ငွေကျဆင်းလာတာနဲ့နည်းပညာလုပ်ငန်းပိုင်းဆိုင်ရာပြဿနာတွေရင်ဆိုင်နေရတာကြောင့်ဝန်ထမ်းစုစုပေါင်းရဲ့ 73 ရာခိုင်နှုန်းလောက်ဖြစ်တဲ့လူသားပေါင်း 11,000 ကိုအလုပ်ရပ်ဆဲလိုက်ခဲ့တာပါ။ကုမ္ပဏီလုပ်ငန်းတွေကိုချစ်ချစ်လေးလေးဆောင်ရွက်နိုင်ဖို့နဲ့အသုံးစီ short ချနိုင်ဖို့အခုလိုဝန်ထမ်းတွေကိုစိတ်မကောင်းစွာနဲ့ short ချလိုက်ရတယ်လို့အမှုဆောင်အရာရှိချုပ် Mark Zuckerberg ကကြေညာခဲ့ပါတယ်။SpaceX နဲ့ Tesla လက်စကကုမ္ပဏီပိုင်ရှင်တကြဲတထေးကြီး Elon Musk က Twitter လူမှုကွန်ရက်ကိုဝယ်ခဲ့ပြီးရပ်ပိုင်းမှာပဲဝန်ထမ်းထောက်ကကိုအလုပ်ဖြုတ်ခဲ့ပါသေးတယ်။အခုနောက်တစ်ပတ်ကြာမှာပဲ Facebook ကလည်းဝန်ထမ်းအမြောင်များကိုအလုပ်ဆက်ထုတ်ပြစ်ခဲ့တာပါ။ COVID ကာယောဂါကာလတွေတုန်းကတော့လူတွေအိမ်ပြေမထွက်ပဲဖုန်းနဲ့ကွန်ပျူတာတွေအသုံးပြုများခဲ့တာအတွက် Facebook ပါဝင်လူမှုကွန်ရက်တွေပေါ်ကကြီးညာတာကတဆင့်ဝင်ငွေတွေတိုးခဲ့ပါတယ်။အခုကာယောဂါကုသမှုတွေကျဆင်းလာတဲ့နောက်ပိုင်းလူတွေအပြင်ထွက်သွားလာကြတာကြောင့်လည်းလူမှုကွန်ရက်သုံးဆမှုရော့ကျလာတာနဲ့အတူမက်တာကုမ္ပဏီဝင်ငွေလည်းကျဆင်းခဲ့ရပါတယ်ခင
်ဗျ။ဒါကတော့ကြာတာပတိနေညာတန်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ။ဗုဒ္ဓဘုကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။မကြာခင်မှာတော့မြန်မာအရေးပူပေါင်းဖြေရှားဖို့ American ကဆက်လက်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ American တပ်တန်းဝက်ရွေးကောက်ပွဲအပြတ်အသတ်အပြေမထွက်သေးတဲ့အခြေအနေကိုကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာအင်ကာနေ့ကကျင်းပခဲ့တဲ့တမရတပ်တန်းဝက်လွှတ်တော်ရွေးကောက်ပွဲရလဒ်တွေပြည်내တချို့မှာရေးတွက်နေစေဖြစ်တယ်လို့ကွန်ဂရက်လွှတ်တော်မှာဘယ်ပါတီကအများစုထိန်းချုပ်နိုင်မလဲဆိုတာမသေးကြသေးပါဘူးကွန်ဂရက်လွှတ်တော်ဆိုင်ရာ VOE သတင်းတောက်ကက်သရင်းဂစ်ဘဆန်ပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီမိုကရက်အများစုထိန်းချုပ်တဲ့ကွန်ဂရက်လွှတ်တော်နဲ့နောက်ထပ်နှစ်နှစ်ဆက်လုပ်ခွင့်ရမလားဆိုတာမသေချာသေးပေမဲ့သူကတော့ဒီမိုကရက်တွေနိုင်တယ်လို့ကြွေးကြော်နေပါတယ်
။ While the press and the pundits are predicting a giant red wave,
တင်ထဏာတွေလိလလတ်သက်သူတွေကအနီရောင်လမ်းကြီးဖြစ်သွားလိမ့်မယ်လို့ခန့်မှန်းကြကြပေမဲ့ဖြစ်မလာပါဘူး
။အစစ်ဆက်အဖြစ်ကတော့အခုလိုသမ္မတတပ်တန်းလွှတ်တော်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအများစုအနိုင်ရလိမ့်မရှိပါဘူး။ဒါပေမဲ့ဒီကြိမ်ရွေးကောက်ပွဲမှာဒီမိုကရက်တွေကဗာဂျီးနီးယားလိုပြည်내တချို့မှာပါခက်ခက်ခဲခဲပြန်အနိုင်ရတာကြောင့်အောက်လွှတ်တော်မှာရီပက်ဘလီကန်တွေအများစုဖြစ်ရင်တော့တိတိသာသာကွာဟတာမျိုးတော့မဖြစ်နိုင်တော့ပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ခြေရှိနေတဲ့ရီပက်ဘလီကန်အမတ်ကေဗင်မက်ကတ်သီကတော့အခုလိုပြောပါတယ
်။ Republicans will work with anyone who's willing to join us.
ဗာဂျီးနီးယားရဲ့လိုလားတဲ့လမ်းကြောင်းတစ်အတိုင်းသွားဖို့ဆန္ဒရှိသူဘယ်သူနဲ့မဆိုရီပက်ဘလီကန်တွေကအတူလက်တွဲသွားမှာပါ။
ဒါမဲ့သုံးသက်သူတွေကတော့လွတ်တော်အတွင်း Trump ထောက်ခံတဲ့အမတ်တွေကြောင့်သူ့အတွက်အကန့်အသတ်တွေဖြစ်နိုင်တယ်လို့သုံးသက်ပြောကြပါတယ
်။ Yeah, I think it's going to be very difficult for Kevin McCarthy to be able to
လွတ်တော်ကိုစစ်စစ်လုံးလုံးဆက်ထားနိုင်ဖို့ Kevin McCarthy အတွက်အများကြီးခက်ခဲနိုင်ပါတယ်။ဘာလို့လဲဆိုရင်အခုအချိန်ကအများစုနေရာကိုပုတ်ခါတီကာလေးပဲအနိုင်ရတာမျိုးနေရာနည်းနည်းလေးပဲပိုရတာမျိုးဖြစ်နိုင်တာပါ။ဒီလိုမျိုးအချိန်မှာအောက်လွတ်တော်ကိုတစုတစည်းတည်းထားဖို့ဆိုတာတော်ရုံမဖြစ်နိုင်ပါဘူး
။အထက်လွတ်တော်မှာလည်းအလားတူပုတ်ခါတီကာအခြေအနေဖြစ်နေတာပါ။ပန်ဆယ်ဗေးနီးယားပြည်နယ်မှာဒီမိုကရက်ဂျွန်ဖက်တာမန်ကရီပက်ဘလီကန်ပါတီကဂျော့ဂျာမာမက်အော့စ်ကိုအနိုင်ရလိုက်တာကြောင့်အထက်လွှတ်တော်မှာဒီမိုကရက်ဥယျာဉ်ဆက်ပြီးနေရနိုင်ကြတော့ရှိပါတယ်။ဒါပေမဲ့လည်းဒုသမ္မတကမလာဟဲရီစ်ရဲ့ဆုံးဖြတ်မဲနဲ့သာအဆုံးဖြတ်ယူရတဲ့အခြေအနေမျိုးကဒီမိုကရက်တွေအတွက်သူတို့ဦးစားပေးလုပ်ချင်တာတွေလုပ်ဖို့မှာခက်ခဲလိမ့်မယ်လို့သုံးသက်သူအေမီဒန်စီကပြောပါတယ
် The concern is that some of the issues that people entrusted you know
သူကိစ္စတွေမှာပြည်သူတွေကဒီအမှန်လောင်းတွေကိုရေယုံကြည်ကြည်နဲ့လုံနိုင်ဖို့မျှော်လင့်ပေမဲ့တကယ်တမ်းနေတဲ့သူကအခြေအနေမှာအဲ့ဒီအတိုင်းဖြစ်ဖို့ဆိုတာမလွယ်ပါဘူ
းဂျော်ဂျီယာပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ဒီမိုကရက်ပါတီက Raphael Warnock နဲ့ Republican ပါတီက Herschel Walker တို့အကြားအနိုင်ရှုံးမပြတ်တာကြောင့်ဒီဇင်ဘာလ6ရက်နေ့မှာတကြောပြန်ထူးရွေးကောက်ပွဲကျင်းပမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကကြေညာထားပါတယ်မဲဆန္ဒရှင်တချို့ကတော့ဘယ်ပါတီကိုမှမထောက်ခံကျွန်တော်ဘူးလို့ပြောကြပါတယ
် I think we just need to get back to middle of the road
လေဝဲဘက်ကိုတိတ်ရောက်သွားလိုက် ပြီးရင်အထူးအကျိုးစီးပွားဆိုတာတွေနောက်ကိုပါသွားနိုင်နေဖြစ်နေတာအခုတော့ဘယ်ဘက်မှမထောက်ခံတော့ဘဲနဲ့အလဲမှာပဲနေသင့်ပြီလို့ကျွန်မထင်ပါတယ်
It feels like as soon as we get something going really good we flip flop and go the other way and it's just
တခုခုအတော်လေးအဆင်ပြေလာပြီဆိုတာနဲ့တစ်ခါပြန်ပြောင်းသွားပြန်ပြီဒီပါတီနှစ်ခုကြားမှာပဲဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဒါပေမဲ့ဒါကလည်းဒီမိုကရေစီရဲ့သဘာဝဆိုတော့လေလေ
ဘယ်လိုပဲဖြစ်ဖြစ်ဝါနော့ခ်နဲ့ဝေါ်ကာဘယ်သူအနိုင်ရမလဲဆုံးဖြတ်မဲ့ဒီဇင်ဘာလ6ရက်ထူးရွေးကောက်ပွဲမတိုင်ခင်အထိကတော့လွှတ်တော်မှာဘယ်ပါတီကအများစုပို့ပြီးထိချုပ်နိုင်မလဲဆိုတာလည်းသေချာသိနိုင်အောင်မဟုတ်ပါဘူးရှင်
မကင်ဖြူထွေးပြောပြသွားတာပါကျမတို့အခုဒီအတန်လွင့်ချိန်မတိုင်ခင်ကနိုင်ပိုင်းအလိုကဒီကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနကထိတ်တန့်အရာရှိကြီးတွေဟာဒီအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲကိုအွန်လိုင်းကနေတက်ရောက်ပါဝင်ခဲ့တဲ့ထိုင်းနိုင်ငံကအက်ဒီတာဦးသိန်းထိုင်ဦးကိုအတန်လွင့်ချိန်မတိုင်ခင်မှာပဲ Zoom ကနေကျမဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ဟိုဒီနေ့ရှင်လင်းပွဲကတော့အဓိကကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့မဟုတ်ပေမဲ့မြန်မာရေးရာအဓိကအကြောင်းအရာအနေနဲ့ပါလာတာပါခင်ဗျာဟိုဒီနေ့ရှင်လင်းပွဲမှာအဓိကပြောသွားတဲ့သူတွေကတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝင်ကြီး Daniel J. Crittenbrink ပါနောက်တစ်ယောက်ကတော့အမေရိကန်ပြည်ထောင်စုရဲ့ ASEAN နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Johannes Abraham တို့နှစ်ယောက်ပါအဲသူတို့နှစ်ယောက်ကအခုလောဆယ်ဖနွန်ပင်ကနေပြီးတော့ကမ္ဘောဒီးယားနိုင်ငံမှာရောက်နေတယ်အာဆီယံစီဝေးတက်ဖို့ရောက်နေတဲ့အချိန်မှာတော့ဒီစီဝေးမှာသမ္မတဂျိုးဘိုက်တန်လည်းတက်ပါလိမ့်မယ်နောက်နိုဝင်ဘာလမှာမန်အင်ဂျင်တို့ပြီးတဲ့အတိုင်းပဲအင်ဒိုနီးရှားမှာ G20 စီဝေးရှိတယ်နောက်ထိုင်းမှာ APEC စီဝေးရှိတယ် APEC စီဝေးမှာတော့အမေရိကန်ဒုသမ္မတကမလာဟဲရစ်ကရောက်ပါလိမ့်မယ်အဲ့တော့ဒီအရှေ့အာရှပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝန်ကြီးနဲ့တာမတ်ကြီးကိုပြောတာကတော့အဆင်ပြေဆက်ဆံရေးအမေရိကန်ပြည်ထောင်စုနဲ့အာရှနိုင်ငံတွေအာဆီယံနိုင်ငံတွေအထူးသဖြင့်ဒီဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာတဲ့အပေါ်မှာမဟာဗျူဟာမြောက်ပို့ပြီးတော့တိုးမြင့်မှုအတွက်အရေးကြီးတဲ့အကြောင်းအရာတွေဆွေးနွေးမယ်ဆိုပြီးတော့အဓိကပြောသွားတာပါသူတို့ပြောရဆိုလို့ရှိရင်လူရေ1ဘီလီယံပေါ့အမေရိကန်ပြည်ထောင်စုနဲ့အာဆီယံဒေတာမှာရှိတဲ့ပြည်သူတွေအကြားဒီလူတွေရဲ့အကျိုးစီးပွားအတွက်အာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးတွေမှာအရင်ကတည်းကပို့ပြီးတော့မဟာဗျူဟာမြောက်တိုးမြင့်လာတဲ့အတွက်စိတ်လှုပ်ရှားတယ်ဆိုတဲ့အကြောင်းသူတို့အနေနဲ့ဒါတွေကိုအတက်မိတယ်ဆိုတဲ့အကြောင်းတွေကိုအဓိကပြောသွားတာပါခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီမြမရေးနဲ့ပတ်သက်ပြီးတော့သူတို့ဘာတွေထူးထူးခြားခြားပြောသွားတာရှိလဲရှင
်ဟုတ်ကဲ့မြမနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမေရိကန်လက်ထောက်နိုင်ငံသားယူဝင်ကြီး Daniel J. Crittenbrink ကအခုလိုပြောသွားပါတယ
် Let's be very clear here what has
ပြောတာကတော့မြမနိုင်ငံရေးရရှင်းပါလေတဲ့မြမနိုင်ငံမှာကိုယ့်ပြည်သူကိုကိုယ့်ပြည်သူတွေအပေါ်မှာရဲရဲစဲစဲလုပ်နေတဲ့ဆရာနာသိမ့်မှုဒီစီရနာတိမ့်မှုအမေရိကန်ပြည်ထောင်စုအနေနဲ့လုံးဝလက်မခံဘူးဆိုတာပြခဲ့ပြီးဒါဒီကိစ္စကိုဒေတာတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့အတွက်ဒေတာတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့အမေရိကန်ပြည်ထောင်စုဘက်ကနေပြီးတော့ဆက်ပြီးတော့ဒီစစ်ကောင်စီဘက်မှပြားပေးသွားမယ်ဒီအောင်မဖြစ်မနေဆက်လုပ်သွားမယ်ဆိုတာကိုအဓိကပြောသွားတာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီသမ္မတဘိုက်ဒန်အစိုးရကခန့်အပ်ထားတဲ့သူတို့အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးရဲ့အခန်းကဏ္ဍရောအခုဘယ်လိုရှိမလဲရှင
်ဟုတ်ကဲ့ကျွန်တော်တို့သိတော့ဒီသံအမတ်ကြီးယိုဟန်နက်စ်အီဗရာဟန်ကအာဆီယံသံအမတ်ကြီးအနေနဲ့အခုဒေတာတွင်းနိုင်ငံတွေနဲ့အခုလိုထိပ်သီးစီဝေးကျင်းပနေတဲ့အချိန်မှာတွေ့နေတယ်ဆိုတာကိုတွေ့ဆုံဆွေးနွေးနေတယ်ဆိုတာကိုသိပါတယ်သူတို့အဓိကဆွေးနွေးတဲ့အကြောင်းအရာတွေထဲမှာရာသီဥတုဖောက်ပြန်မှုတိုက်ချက်ရေးကိစ္စလိုအမျိုးတွေနောက် COVID-19 ကြားနေပြီးတော့စီးပွားရေးပြန်ပြီးတော့ဥမော်လာရေးအတွက်ဒေတာတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနောက်အင်ဒိုပစိဖိတ်ဒေသဒီရေချောင်းသွားလာမှုလွတ်လပ်တဲ့သွားလာရေးတွေဖြစ်ဖို့ကိစ္စဒါတွေကိုအဓိကသာဆွေးနွေးတဲ့အချိန်မှာနောက်မြန်မာနိုင်ငံရေးကိစ္စလည်းအရေးကြီးတယ်ဆိုတာကိုသူကအခုလိုပြောတော့ပါလေ
Amongst other topics is the assistant secretary mentioned
မြန်မာပြည်သူတွေဖိနှိပ်ခံရတဲ့ရဲဆက်ဆက်ပြည်ပနေဆက်ခံရတဲ့လူ့ခွင့်ချုပ်ပေါင်းမှုတွေအဆုံးသတ်ဖို့အတွက်သူတို့အနေနဲ့ဒေတာတွင်းနိုင်ငံတွေနဲ့ဆွေးနွေးမယ်ဆိုတာကိုသူကထည့်သွင်းပြီးတော့ပြောဆိုသွားတာပါခင်ဗျာဒီအစည်းအဝေးမှာအာဆီယံနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနဲ့အစည်းအဝေးမှာယူကရိန်းကိုရုရှားအကျူးကျော်တဲ့ကိစ္စအပြင်မြန်မာနိုင်ငံရဲ့ကိစ္စဒီနှစ်ခုကတော့မပါမဖြစ်အရေးကြီးတဲ့ကိစ္စတွေဆိုပြီးတော့ထည့်ပြောသွားတာတွေ့ရပါတယ်ခင်ဗျာ
တကယ်လို့ပေါ့နော်အာဆီယံရဲ့ဒီမြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးဆိုတာမျိုးလည်းဖြစ်လာပြီဆိုတော့ပေါ့နော်ဒီအလုံးမဖြစ်ဘူးဆိုပြီးတော့လေသူတို့ဒီအာဆီယံနိုင်ငံဒီကိုနိုင်ငံကပြောလာပြီဆိုတော့အဲ့လိုအလုံးမဖြစ်ရင်ရောအမေရိကန်ကဘာဆက်လုပ်ဖို့ရှိမလဲဆိုတာသိရလဲရှင်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့တိတိကျကျဒီအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထဲမပေါ်ခဲ့ဘူးဆိုလို့ရှိရင်ဘာဆက်လုပ်မယ်ဆိုတဲ့ကိစ္စမှာအာဆီယံကပဲအဓိကဆုံးဖြတ်ရမယ့်ကိစ္စသဘောမျိုးအမေရိကန်ဘက်ကသဘောထားနေပုံရပါတယ်ခင်ဗျာဒီနေ့စဉ်းစားရှင်းလင်းပွဲမှာဒီကိစ္စကိုဘာဆက်လုပ်မယ်ဆိုတဲ့ကိစ္စကိုတိတိကျကျပြောသွားတာမျိုးတော့မရှိပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံပေါ်မှာပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်မြန်မာနိုင်ငံအကြမ်းဖက်မှုတွေပပျောက်ဖို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အတွက်အာဆီယံရဲ့အခန့်ကန့်သာအဓိကကြတယ်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးတော့သူတို့ဒီအတူလက်တွဲလို့ရတဲ့နိုင်ငံတွေနဲ့အတူမဖြစ်မနေဆက်ပြီးတော့ဒီတဲ့မကပို့ပြီးတော့ပြင်းထန်တဲ့ပြားတွေပေးမယ်ဆိုတာကိုတော့အဓိကပြောတော့ပါတယ်မင်းကြီးခင်ဗျာ
ဒါကတော့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့ Editor ဦးသိန်းထိုင်ဦးပြောပြသွားတာပါရှင်။ကြာတာပတိနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဒီပုံနှကျွန်းတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းပုံနှကျွန်းမြို့အနီးမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ဒီကနေ့ကြာတာပတိနေ့မနက်ပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်တပ်ကလေကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုအတွင်းဒေသခံတချို့ထိခိုက်ဒဏ်ရာရထားပေမဲ့တွာလာရေးအခက်အခဲကြောင့်ဆေးရုံပို့ဖို့အခက်ကြုံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာရင်းကိုတော့ကိုဝင်းခန့်ကပြောပြမှာပါရှင
်။ရခိုင်မြောက်ပိုင်းပုံနာကျွန်းမြို့နယ်စင်းရင်ကြီးကျေးရွာနဲ့ဗရေတာကျေးရွာကြားရန်ကုန်စစ်တွေကာလမပေါ်မှာစစ်ကောင်စီရှင်တန်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကလည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားတဲ့နေရာနာကရွာသားတို့ကပြောပါတယ်
။ဟုတ်တပ်ပွဲဖြစ်တာကဟိုလောက်မှ9နာရီခွဲ6နာရီလောက်မှဖြစ်တယ်။ပြီးတော့ဟိုလောက်မှ9နာရီလောက်မှ950ရေကွမ်းတော်ရေပတ်လေးရေအဲ့ဒါ3နေရာနဲ့လမ်းပစ်တယ်။ပြီးတော့နောက်ဟို9နာရီခွဲ7နာရီလောက်မှလေရင်နဲ့လာပစ်တယ်လို့
ယနေ့၄နာရီကျော်တဲ့အထိစစ်တပ်ကလေကြောင်းကပစ်ခတ်နေသလိုအဝေးထိန်း drone ရင်တွေတုံးပြီးလဲတိုက်ခိုက်ခဲ့တာကြောင့်အိုင်တင်ကျေးရွာငှက်ကြီးကျွန်းကျေးရွာနဲ့ရွာတချို့မှာလက်နက်ကြီးကြပေါက်ကွဲခဲ့ပြီးဒေသခံ၁၀ဦးထပ်မင်းဒဏ်ရာရထားပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လဲအဆက်မပြတ်ပစ်ခတ်နေပြီးသွာလာရေးခက်ခဲကြောင်းဆေးရုံပို့တာကုတာနိုင်ခြင်းမရှိသေးတဲ့အခြေအနေကိုဒဏ်ရာရသူစီရင်ကောက်ယူနေတဲ့ပုံနာကျွန်းဒေသခံတို့ကပြောပါတယ်
ဟုတ်ကဲ့ကိုဟိုအိုင်တင်ကျွေးရော်မှာတော့ဟိုလေရင်နဲ့ပြစ်တာဟိုနှစ်ယောက်ထိတယ်ကိုနောက်ပြီးငှက်ကြီးကျွန်းကျွေးရော်မှာတော့ခဏယောက်ထိတယ်ကိုသေဆုံးလာတော့အခုဒီမတိရသေးဘူးကိုစိတ်ရုံတော်မှာဟိုမရောက်နိုင်သေးဘူးလူတွေတော့ရှိသေးတယ်တချို့တော့ရောက်ပြီးတချို့တော့မရောက်နိုင်သေးဘူးလမ်းကြောင်းအခက်ကြီးအခက်ကြီးကြောင်းနောက်ပြီးဟိုရာချောက်မှာတယောက်ကိုနောက်ပြီးအထုပ်ပင်မှာဟိုကိုဝင်ဆော်ပင်မှာတယောက်ဟိုတနေ့ကြီးဟိုကြာအနာမှာကြာပြီးလမ်းပြီးပတိမင်းနေတာတယောက်တော့ရှိသေးဘူးအခုဒီဟိုကဒရုန်းတို့လေရင်ရုံနဲ့ပစ်ကောင်းတော့ကို
ပုံနာကျုံမြို့နယ်ထဲမှာတိုက်ပွဲကြောင့်မနေ့ပိုင်းကလေးကဈေးတွေစာတင်ကြောင်းတွေပိတ်ထားကြသလိုတစ်မျိုးလုံးလဲတိတ်ဆိတ်နေပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ချာနေတိုင်းနေပါတိုက်ပွဲရှိနေသလိုစစ်ကောင်စီဘက်ကအထိကအကြဆုံးများရင်အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တူခါကပြောပါတယ
်ဟုတ်ပြောမယ်ဆိုလို့ရှိရင်တော့မြန်မာစစ်တပ်ဟာသူတို့ဒီလက်နက်ကင်ရှင်းရှင်းဒီကြီးတဲ့ရှင်းရှင်းတိုက်တဲ့အနေအထားမှာဟိုသူတို့ဘက်ကအထီးခိုက်အကြအဆုံးတွေများနေတဲ့အတွက်ကြောင့်မို့လို့နော်မြန်မာစစ်တပ်ကပြည်သူတွေကိုဒီတူလန်ရေးကိုမကူညီရအောင်ပြည်သူတွေစိတ်ဓာတ်ကျလာအောင်အဲ့လိုကြီးရွှေချက်တင်နေနေပြီးတော့မှသူတို့ကပြည်သူတွေကိုပြစ်မှတ်ထားပြီးတော့မှနော်တိုက်ပွဲနဲ့ဘာမှမဆိုင်တဲ့တခြားဒီအရသာအပြစ်မဲ့ပြည်သူတွေနေတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေ
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရခိုင်မှာတကြောပြန်တိုက်ပွဲတွေဖြစ်နေတာမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတော်တော်များများတေဆုံးတရားရတာတွေရှိသလိုဒေသခံ100ကျော်လောက်ဖမ်းဆီးတရားစွဲဆိုခံထားရတယ်လို့လည်းအေအေဘက်ကပြောဆိုထားပါတယ်မြန်မာစစ်တပ်ဘက်ကတော့လက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေတယ်ဆိုတဲ့စွပ်စွဲချက်ကိုငြင်းပယ်လို့ရှိပါတယ်ပြီးခဲ့တဲ့လပိုင်းနေ့အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြားခဲ့တဲ့ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာဆာအစိုးရအဖွဲ့တွေပစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးမြန်မာစစ်တပ်ဘက်ကတုံ့ပြန်ခဲ့ပါတယ
်။ကိုဝင်းခန့်ပြောပြသွားတာပါ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ဒီထောင်ထဲမှာထိမ့်သိမ်းခံထားရတဲ့အခြေအနေကိုလည်းပြောပြမှာပါရှင်။ VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းပါးရှင်တအုပ်ဖြစ်သူဦးစီသူအောင်မြင့်အပေါ်ပုံမှန905ကကြီးနဲ့တရားစွဲဆိုထားတဲ့အမှုအတွက်ဒီကနေ့နိုဝင်ဘာလ10ရက်နေ့မှာအမိန့်ချမှတ်ဖို့စီစဉ်ထားတာကိုနောက်ထပ်သတင်းနှစ်ပတ်ရွှေ့ဆိုင်းလိုက်ပါတယ်။ဆရာနာတိမ့်ပြီးနောက်ပိုင်းဖန်းစီခံထားရတဲ့သတင်းတော့တော်တော်များများရဲ့အမှုတွေကိုလည်းအပြည့်အစုံပြီးဖို့ပ ပြီးပြီးတော့ပေါ့နော်မကြခင်ပြစ်ဒဏ်တွေချမှတ်မယ်လို့လည်းခံမှန်းရပါတယ်ဒီသတင်းကိုတော့မဆုမြတ်မွန်ကပြောပြမှာပါရှင
်အင်းစိတ်ချင်းထောင်မှာဖမ်းဆီးခံထားရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်ကိုတရားစွဲထားတဲ့ထဲကတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်မှုပုံမှန်905 desk ကကြီးအမှုအတွက်အင်းစိတ်ချင်းထောင်ထဲမှာရှိတဲ့ဗဟန်းမြို့နယ်ထူတရားရုံကဒီနှစ် November 10ရက်မှာအမိန့်ချဖို့စီစဉ်ထားခဲ့တာပါဒါပေမဲ့နောက်ထပ်သတင်းနှစ်ပတ်ကိုရွှေ့ဆိုင်းလိုက်ပါတယ်ဒီအမှုကိုအောက်တိုဘာလတည်းကအပြည့်အစုံအမိန့်ချဖို့ဖြစ်ပေမဲ့အင်းစိတ်ထောင်ထဲဘုံပေါက်ကွဲခဲ့ပြီးတဲ့နောက်စစ်စေးကြားနာမှုတွေရနာထားခဲ့တာကြောင့်ရုံးချင်းတွေလည်းရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သူရဲ့ရှေ့နေကပြောပါတယ်
။ဒီနေ့အမေမချတဲ့ကိုဆရာနဲ့လည်းတွေ့တယ်ဟိုပါလေ။နှစ်ပတ်ချင်းရတယ်ဒီလိုမျိုး။နှစ်ပတ်မှမချမယ်လို့တော့တရားသူကြီးကပြောတာပဲ။ဆားပြစ်မလို့မဖြစ်လာလို့မသိဘူး။ဆရာတော့ကောင်းတယ်ဆရာအဆင်ပြေတယ်။ဟိုကမနက်ကရှိသေးတယ်ဘုရားဆောင်ခရိုင်ကနေ။
မလက်ဖြာရုံချင်းကတော့ဘိုးထောင်ခရိုင်တရားရုံးမှာဆွဲဆိုခံထားရတဲ့နိုင်ငံတော်အကြီးအကျယ်ပြက်အောင်လုပ်မှုရာဇတ်ကြီးပုံမှ124ကကြီးအမှုအတွက်ဖြစ်ပါတဲ့ဦးစီးသူအောင်မြင့်ကို2021ဩဂတ်လ15ရက်နေ့တုန်းကပဟန်းမြို့နယ်ရွှေကုံရိတ်မုံအရာတိုက်ခန်းစခုမှာစစ်ကောင်စီကအဲဇင်းဝင်ဆက်ရာကနေဖမ်းဆီးခံခဲ့ရတာပါသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့တရင်တောင်မတ်ထက်ထက်ခိုင်ကဦးစီးသူအောင်မြင့်အမှုအတွက်တတ်သိထွက်ဆိုဖို့ရှိတယ်လို့ရှင်းနေကပြောပါတယ
်မဖြစ်ဘူးမတို့ဝါးထက်ထက်ကိုဆောင်းထုတ်မိထုတ်ပြီးတော့မှာတို့ကလောက်ထားရဲ့တက်ပြီပေါ့ထက်ထက်ကိုပြတာလေအားပြတာတော့ထက်ထက်ကိုဆောင်းထုတ်မိနဲ့ထွက်လာရမှာဖြန့်လာမှာမဖြစ်သေးဘူးဒီနေ့ဆက်မှကြည့်ရမယ်ထွက်လာရင်တော့သူ့စစ်မှာပေါ့သူ့စစ်ပြီးပြီဆိုရင်တော့မသိရတော့မှာတို့အဲဆောက်လို့ချက်ပေါ့ဆောက်လို့ချက်ပြီးအောင်အမိတ်ပေါ့နောက်ဆုံးစိတ်သုံးခြင်းတော့ပေါ့ရှိရမှာ
ဦးစီးသူအောင်မြင့်ကိုပုံမှန်905 desk ကကြီးနဲ့အမှုနှစ်ခုဖွင့်တရားစွဲထားတာဖြစ်ပြီးတော့ပဇွန်တော်မြို့နယ်တရားရုံးမှာတရားစွဲတဲ့တမှုအတွက်အောက်တိုဘာလတုန်းကပဲထောင်ဒဏ်ပြစ်ဒဏ်၃နှစ်ချခဲ့ပါတယ်။လူမှုမီဒီယာပေါ်မှာဦးစီးသူအောင်မြင့်ရေးသားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တဲ့နိုင်ငံတော်ကိုအကြီးညိုပြက်စေတယ်လို့စစ်ကောင်စီကဆွဆွဲပြီးတော့တက်မတော်အကြီးညိုပြက်စေမှုပုံမှန်905 desk ကကြီးနဲ့နှစ်မှုနိုင်ငံတော်အကြီးညိုပြက်အောင်လုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကြီးနဲ့တမှုစုစုပေါင်းသုံးမှုနဲ့တရားစွဲခဲ့တာပါဦးစီးသူအောင်မြင့်ဟာစစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်းဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကတရားစွဲပါတယ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်ကတော့ VOA အတွက်ဦးစီးသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်အလက်အခြေခံရေးသားထားတာတွေသာဖြစ်ပြီးတော့ VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးနောက်ပိုင်းကလေးကဖြီးရင်းမီဒီယာ၁၀ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတရားစွဲခဲ့ပါတယ်တခြားဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းတောက်တော်တော်များများရဲ့အမှုတွေကိုလည်းအပိသက်စစ်ဆေးပြီးပြီမို့မကြခင်ပြစ်ဒဏ်တွေချနိုင်တယ်လို့ရှင်းနေတွေကခန့်မှန်းနေပါတယ်အလွတ်တန်းသတင်းတောက်တူဖြစ်တဲ့အလှလေးသူစားကို2021 September မှာစစ်တပ်ကဖမ်းဆီးပြီးပုံမှန်905 desk ကကြီးနဲ့တရားစွဲထားပါတယ်သူ့ကိုလည်းအမှုစစ်ပြီးသွားပေမဲ့အမိန့်တော်မချရသေးဘူးလို့သူရဲ့ရှင်းနေကပြောပါတယ်အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်52 desk ကကြီးနဲ့တရားစွဲခံထားရတဲ့ကိုစိုးရစာထွန်အမှုမှလည်းအပိသက်ကြားနာမှုတွေလုပ်နေပြီလို့သူ့မိသားစုဝင်ကပြောပြပါတယ်
။ဟုတ်လောလောဆယ်ရုံးချင်းကတော့ရှင်း20ကျော်ပါပြီ30နီးပါးကန့်နေပြီ။အခု17ရက်နေ့ထပ်ပြီးတော့ရုံးချင်းရှင်းထားတယ်ဗျာ။ဟုတ်ဟုတ်အမှုကတော့လောလောဆယ်50ကျော်တော့တိတိစွဲတာပြီဗျာ။ဟုတ်ကဲ့ဟိုကြားဖို့တော့များပါပြီ။ရှင်းနေတဲ့စကားပြောချက်ရတော့5နှစ်ကနေ10နှစ်အတွင်းလို့ပြောတယ်ဗျာ။ဟုတ်ကဲ့ဗျာ။
သတင်းတော်ကိုစိုးရစာထွန်းဟာမျိုးစိမသတင်းဌာနအတွက်သတင်းတွေပို့ပေးခဲ့တဲ့သတင်းတော်တစ်ယောက်ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်မှာစုစုပေါင်းဖမ်းဆီးခံရတဲ့သတင်းသမားအယောက်တရာကျော်ရှိပြီးတော့နောက်ထပ်သတင်းသမားတချို့လည်းထပ်မံဖမ်းဆီးအရေးယူခံနေရသေးတယ်လို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။ဖြစ်ပေးသတင်းတော်တွေစုစည်းထားတဲ့စည်းရုံးအရာကတော့လက်ရှိမှာသတင်းသမားအယောက်150ထက်မနည်းဖမ်းဆီးခံထားရပြီးတော့90ထက်မနည်းပြစ်ဒဏ်ချခံထားရပါတယ်စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိပြုချက်တစုံတရာပေးတာမရှိပါဘူးတရားစွဲခံရတဲ့သတင်းတောက်တွေဟာလည်းဥပဒေကိုချိုးဖောက်လို့တရားစွဲအရေးယူတာဖြစ်တယ်လို့ပြောကြားထားပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါကြာသာပရိနေညာချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေထုတ်လင်းနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကို Light Meter 1925 32တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ
က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။လူထုမိတ်ဆွေ24နာရီအစီအစဉ်မှာလည်းလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေအတွက်ဒီအကြံပေးမယ်ဆိုလို့ရှိရင်ဆက်သွယ်ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရအောင်ပါ။ဒီအပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တခါကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစတာတွေကိုတင်ဆက်ဖို့ရှိပါတယ်ပထမဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာဒီဆစ်ဟာနာသိမ့်ပြီးတဲ့နောက်ပိုင်းမြမပြည်မြောက်ပိုင်းမှာရွှေတူးဖော်တဲ့လုပ်ငန်းတွေများပြားလာတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြမှာပါရှင်
ကချင်ပြည်နယ်ဟာသဘာဝဝင်းကျင်ထိမ့်သိမ်းရေးနယ်မြေများပြားတဲ့ဒေသဖြစ်ပါတယ်။အင်းတော်ကြီးကန်နဲ့ဟူကောင်းကြိုင်ဝမ်းဒေသကိုကုလသမဂ္ဂအဖွဲ့ကတော်ရိုင်းတိရိစ္ဆာန်ရဲ့ဘင်းမဲ့တော်အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ရွှေတူးဖော်မှုတွေကြောင့်ဘင်းမဲ့တော်တွေသဘာဝဥယျာဉ်တွေပျက်စီးနေပါတယ်။ရှစ်ကောင်စီတက်လာမှစီးကမ်းမဲ့ထုတ်လုပ်မှုတွေများလာပါတယ်။ဒီအကြောင်းကိုဒီလပထမ6လပိုင်းမှာ Emily Fishbane နဲ့အဖွဲ့ကဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးဇွန်လ24ရက်နေ့ထုတ် Frontier စာဆောင်မှာအစီရင်ခံစာတင်ပြထားပါတယ်။အခုဆိုရင်အင်းတော်ကြီးကဟူကောင်းကြိုင်ဝမ်းနဲ့မြောက်ပိုင်းတောင်တန်းဒေသတွေမှာပါရွှေတူးဖော်မှုတွေလုပ်နေတဲ့အတွက်သဘာဝဝန်းကျင်ပျက်စီးမှုများပြားလာပါတယ်။မြေသားတန်ချိန်20ကျော်တူးယူကိုထုတ်ပြီးဗဒားနဲ့ဆိုင်နိုင်ဓာတ်ကိုသုံးပြီးစစ်ယူတော့မှရွှေလက်စွလေးတကွင်းရတာမှုရွှေတူးဖော်တဲ့နေရာမှာသဘာဝပတ်ဝန်းကျင်အကြီးအကျယ်ပျက်စီးပါတယ်။ဒါကြောင့် KIO ကချင်းအဖွဲ့ကသူထိန်းချုပ်တဲ့နေပြည်တော်မှာရွှေရှာပေမှုပိတ်ပင်ထားကြောင်းသိရပါတယ်။ NLD အစိုးရလက်ထက်ကတော့လေးဧကစီရှိတဲ့ရှိုးလေးကွက်200ကျော်ခွင့်ပြုခဲ့တယ်လို့ဆိုပါတယ
်။ဆရာနာသိမီနောက်ကချင်းပြည်နယ်မိုးညင်းမြို့နယ်ကအင်းတော်ကြီးကန်တင်ကောစာပြုလာကြောင်းကိုအောက်တိုဘာ9ရက်နေ့ထုတ်ကချင်း Waves သတင်းစာဆောင်မှာဖော်ပြပါတယ်။အင်းတော်ကြီးကံကို1999မှာဘေးမဲ့တော်ဖြစ်သတ်မှတ်ခဲ့ပါတယ်။ဇီဝအဝန်းနယ်မြေအဖြစ်လဲကုလသမဂ္ဂယူနက်စကိုအဖွဲ့ကသတ်မှတ်ပါတယ်။အာဆီယံအမွေအနှစ်အဖြစ်လဲသတ်မှတ်ခံရတဲ့နယ်မြေဖြစ်ပါတယ်။အလင်းအား14မိုင်အနံ9မိုင်ရှိပြီးမြို့သုံးမဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငှက်မျိုးစိတ်ပေါင်း10မျိုးပါဝင်ဆောင်းကိုငှက် 2,000 ကျော်နှစ်စဉ်ခိုးလုံနေရနေရာလဲဖြစ်ပါတယ်။ဒါပေမဲ့အင်းတော်ကြီးကံအနီးကမိုင်းနောင်လုံးတုံနဲ့မုံမုံကန်ကျေးရွာတွေမှာဆယ်ရန်တရားတွေနဲ့မြေတူးဆက်200လောက်သုံးပြီးစီးမဲ့ကမ်းမဲ့ရွှေတူးဖော်နေတာကြောင့်ရွှေလုပ်ငန်းကဆွန့်ပစ်လိုက်တဲ့အညစ်အကြေးတွေအင်းတော်ကြီးတွေစီးဝင်လာတဲ့အတွက်အင်းကောလာတယ်လို့ဆိုပါတယ
်ရွှေတူးဖော်မှုကထွက်လာတဲ့နုံနေဟာချောင်းတွေကတစင်အင်းတော်ကြီးကန်နဲ့ရောက်သွားတာကြောင့်တနည်းမှာတမိုင်လောက်အင်းကောနေပုံရတယ်လို့ဒီသခံတွေကခံမှန်းပါတယ်အင်းတော်ကြီးကန်အနီးတစ်ဝိုက်မှာနေထိုင်တဲ့ဒီသခံတွေရဲ့လေယာမြေတွေလည်းပျက်စီးလာပြီးပြည်သူ့ကျန်းမာရေးကိုပါတိကျိုက်လာတယ်လို့ဆိုပါတယ်။ရွှေလုံငန်းကစွန့်ပစ်လိုက်တဲ့နုံွေစီးဝင်လာတဲ့လေယာတွေလမ်းတွေပျက်စီးပြီးတောက်သုံးရေရှားပါတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ပဓာအစိတ်တဲ့ငါးဟာကျန်းမာရေးအန္တရာယ်ဖြစ်ပါတယ်။အင်းတော်ကြီးဒေသမှာမြေဧက6000ကျော်ဟာမြေစာပုံအဖြစ်ပျက်စီးနေပြီလို့စစ်တမ်းကောက်ယူတဲ့အဖွဲ့ကဆိုပါတယ်။
အရင်အစိုးရလက်ထက်ကကချင်ပြည်နယ်မှာတပ်တုအသေးစားနဲ့လက်လုတ်လက်စားဥပဒေရှိတဲ့အတွက်မြေချောင်းနဲ့ပေ300အကွာမှာတူးရမယ်တူးပြီးသားရွှေရင်းကိုမြေပြန်ဖို့ရမယ်စတဲ့စည်းကမ်းချက်တွေရှိပေမဲ့အခုတော့ထိန်းကုပ်မဲ့သူမရှိဖြစ်နေပါဗျ။ဘယ်အဖွဲ့အစည်းကမှထိန်းချုပ်နိုင်တဲ့အချိန်တွေမရှိလို့ရွှေရှားပွေရေးဟာစီးမဲ့ကမ်းမဲ့ဖြစ်နေပါဗျ။စစ်ကောင်စီမတိုင်ခင်ကအစိုးရလုပ်ငန်းရှင်နဲ့ရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးမွင့်ဆိုင်အဖွဲ့ကကွင်းစင်းလေးလာစစ်ဆေးတာမျိုးရှိခဲ့ပါတယ်အခုတော့စစ်ဆေးမှုတွေလုံးဝရပ်ဆိုင်းသွားပါတယ်ရွှေရှားသူတွေဟာစစ်ကောင်စီတပ်ရှမ်းပြည်လက်နက်ကိုင်အဖွဲ့နဲ့ KIA ကချင်လူမျိုးရေးတပ်ကိုစัจကြည်ပေးပြီးနားလည်မှုနဲ့တူးဖော်နေကြတာဖြစ်ပါတယ
်။ဒါပေမဲ့ရွှေတူးဖော်မှုကိုပိတ်ပင်ထားတယ်လို့ KIA ဘုံမှုကြီးနော်ဘူးကဆိုပါတယ်။အထူးသဖြင့်ပြည်သူ့ချမ်းမြေလေယာဉ်မြင်းနဲ့အများနဲ့ဆိုင်ရဲ့မြေနေရာမှာရွှေလုံးဝတူးဖော်ခွင့်မပေးဘူးလို့ဆိုပါတယ်။ NLD အစိုးရလက်ထက်မှာ2020မေလအထိကချင်ပြည်နယ်ကမြို့နယ်၁၁နယ်မှာအသေးစားရွှေလုံးကွက်200ကျော်နဲ့လက်လုံလက်စားရွှေလုံးကွက်260ကျော်ကိုလုတ်ပိုင်ခွင့်ပေးခဲ့တယ်လို့ပြည်နယ်အစိုးရကစည်းရင်းလုပ်ထားပါတယ်။ဒါပေမဲ့အင်းတော်ကြီးကန်ဒေသမှာလုတ်ကွက်ချပေးမှုလုံးဝမရှိကြောင်းသိရပါတယ်။အခုတော့ကံကောတော့မဲ့လက္ခဏာတွေတွေ့နေရပါပြီ။ဟူကောင်းတောင်ကြားဘင်းမဲ့တော်ဒေသနဲ့မြောက်ပိုင်းတန်တန်းဒေသတွေမှာလည်းရွှေတူးဖော်မှုတွေရှိနေပါတယ်။တကယ်တော့စစ်တပ်ထိန်းချုပ်မှုအများဆုံးဒေသတွေမှာတရားစတဲ့အရင်အမြင့်အများဆုံးထုတ်ယူနေကြတာတွေ့ရပါတယ်။စွန်ပရာဘုံနဲ့မချမ်းဘုံမှာလည်းရွှေတူးဖော်မှုကြောင့်လူဘဝရက်ဒီရီထိခိုက်လာတာတွေ့ရပါတယ်။ဟုံးမလေးမြို့နယ်မှာလည်းလိုက်စင်မဲ့ရွှေလုံငန်းအများအပြားရှိပါတယ်။ရှင်းတင်းနဲ့ဥရုမြေကျောင်းကရွှေတူးဖော်သူတွေဟာရှမ်းနီတိုက်ဖွဲ့နဲ့စစ်ကောင်စီတပ်ကူတာမကဘဲ KIA ကိုလည်းဆက်ကြီးပေးရကြောင်းသိရပါတယ်ခင်ဗျာ။
ဒါကတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်။ကုညာဝင်းအောင်ကကုညီတင်ဆက်ခဲ့တာပါ။အခုတော့ကိုဝင်းမင်းတင်ဆက်နေတဲ့ကျန်းမာရေးကဏ္ဍကိုကြည့်ကြရအောင်ပါရှင်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲစိတ်တွေအကြောင်းကိုပြောပြထားပါတယ်ရှင်။
โอเคดร.เสียแซ่ครับเราတို့မြန်မာနိုင်ငံမှာကိုဗစ်အခုနောက်ဆုံးလှိုင်းကပြန်ပြီးတော့ကျလာခြင်းပေါ့เนาะဒါပေမဲ့တစ်ဖက်မှာအရှဘက်အပါဝင်ပေါ့အထူးသဖြင့်အရှိတောင်အရှမှာရောကမ္ဘာနေရာတချို့မှာပါဒီကိုဗစ်မျိုးကွဲစိတ်သစ်တွေထပ်ပေါ်လာတဲ့ခါကျတော့ဒီနိုင်ငံတကာနောက်ဆုံးအနေအထားရပေါ့เนาะမြန်မာနိုင်ငံအတွက်ဘယ်လိုအဓိကကြိုတင်ပြင်ဆင်သင့်တာကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီကိုဗစ်ကတော့လောလောလတ်လတ်တကမ္ဘာလုံးမှာတော့ငြိမ်သွားတဲ့ချီပေါ့လေမျိုးကွဲတဲ့ variants တွေတော့ပေါ်လာတယ်ပေါ့ကျွန်တော် US မှာကဲလာ3လလလောက်ထားတော့ October ပြီးခဲ့လာဆိုကျွန်တော် BA4 BA5 လောက်ကတော့တော်တော်ကြီးအများဆုံးဖြစ်ဒါပေမဲ့ဒီ October လေလောက်မှာကျွန်တော်စပြီးတော့တချို့သောနိုင်ငံဖြစ်တဲ့ England နဲ့ Canada ရေပေါ့နော်နောက်တစ်ခုကတော့အရင်တော့ကျွန်တော်တို့ဖြစ်ခဲ့သလိုပဲ Omicron မျိုးကွဲတွေစခဲ့တဲ့ India မှာပေါ့နော်သူစပြီးတော့ဒီမျိုးကွဲအစ်စ်တစ်ခုဖြစ်တဲ့ XBB ဆိုပြီးတော့strain တခုထွက်လာတယ်ဆိုတော့အစပိုင်းတော့ဆိုတော့တော်တော်လေးကိုကြောက်ကြပေါ့နော်စင်ကာပူဒီ Ministry of Health ဆိုပါလို့ကနေအစတော်တော်လေးကိုသတိပေးတဲ့အချက်တွေပေါ်လာသူတို့တွေ့ရှိချက်ပေါ့နော်ဆိုတော့ဒီ XBB ဆိုတဲ့မျိုးဝါလေးဆိုတာတဲ့ဒီ Omicron မျိုးဝါနှစ်ခုပေါင်းစပ်ထားတဲ့ဟာဖြစ်နေတယ်အဓိကတော့ဒီ Omicron ရဲ့အစဆုံးဖြစ်တဲ့ဒီ5လို့ဟာမျိုးပေါ့လေအဲ့ရနေစင်စင်သက်လာတဲ့အပိုင်းဆိုတော့သူက for most immune invasive ပေါ့နော်ဟို vaccine တွေကို invasion ပေါ့နော်သူကတော့ vaccine မတိုးတော့ဟာများဖြစ်မလားဆိုပြီးတော့သူကထင်လာတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီကြောင့်အခုဒီမျိုးကွဲစိတ်တဲ့ XBB ပေါ့နော်သူရဲ့ကိုယ်ခံမတိုးတဲ့အနေအထားကိုလက်တွေ့ဘယ်လိုတွေ့ထားလဲဆရာကြီ
းတကယ်လက်တွေ့ရတော့ဒီသူတို့ကတော့ immune invasive ဆိုတဲ့စကားလုံးကတော့မှန်တော့မှန်ပါတယ်အဲ့ဒါဘာမှသွားပြီးတော့ကျွန်တော်တို့အသုံးမဝင်တော့တယ်လေဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာဒီမှာပေါ့အထူးဖြင့် US မှာအများစုသုံးခဲ့တဲ့ monoclonal antibody ပေါ့နော်ဒါကတော့အရှိတောင်အရှမှာတော်တော်လေးကိုမရတော့ကိုရှားပါတယ်ဒီမှာကတော့ကျွန်တော်တို့တော်တော်သုံးပါတယ်ဒီ monoclonal ဒီချိန်တခါတော့ကျွန်တော်တို့အရန်ကိုသုံးခဲ့ပါတယ်ဆိုတော့သုံးတဲ့အတွက်မှာ monoclonal ရဲ့မကောင်းတဲ့အချက်ကကျွန်တော်တို့စပြီးတော့သုံးခဲ့တဲ့ monoclonal တွေတစ်ခုပြီးတစ်ခုကျွန်တော်တို့ဆုံးရှုံးသွားတယ်ထွက်လာရတယ်ပေါ့နော်သုံးလို့မရဘူးပေါ့လေအခုလက်ရှိသုံးနေတဲ့ monoclonal တွေလည်းနောက်ဆုံးပဲရှိတာဒါထက်နောက်မှလည်းပေါ်လာတာမရှိသေးပါဘူးအဲ့ဒီ monoclonal လည်းဒီအခုထွက်လာတဲ့ strain တွေကဘာမှသိပြီးတော့မတိုးတော့ဘူးပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်အဓိကသူတို့သုံးတာပါ immune invasive variant ကိုကျွန်တော်တို့သုံးလိုက်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်တွေကအရင်မျိုးကွဲတွေထက်ပေါ့နော်ပိုပြီးတော့ဆုံးရမယ်တဘောရှိလားဆရာ
ကျွန်တော်တို့နားလေတဲ့တောက်ပေါ့နော်အခုဒါကတော့နည်းနည်းလေးအစ်စ်တော့ရှိနေသေးတာပေါ့နော်ဒီ XBB ပေါ့နော်သူတို့ကတော့ဟို XBB ကိုထပ်ပြီးတော့ခွဲလိုက်ပြီးတော့ BB1 BB2 BB2, BB3 ဆိုပြီးတော့ပြောနေကြတာပေါ့လေ။ဒါကတော့ scientist တွေရဲ့အသုံးတုံးတွေပေါ့နော်။ဒီတရုတ်ပြည်မှာတော့ဒီ immune invasion, immune escape လို့သုံးတာကတော့အဓိကဒီ monoclonal ကို effective ဖြစ်လားမဖြစ်လားပေါ့မှာကိုကျွန်တော်တို့သုံးတယ်ပေါ့နော်။ဒီ monoclonal တစ်ခုဖြစ်တဲ့ Avel Shield လို့ခေါ်တာပေါ့နော်။ဒါကတော့ကျွန်တော်နောက်ဆုံးဒီနိုင်ငံမှာသုံးနေတဲ့ဟာပေါ့နော်။ကျွန်တော်တို့ကအရင်တော့ဘယ်လိုဖြစ်လဲဆိုတော့ဒီလောလောဆယ်မှာ COVID ရတယ်ဆိုရင် Paxlovid တို့ Monjuvir တို့မရသေးတဲ့အချိန်မှာဆိုရင်ဒီ monoclonal ပဲအားကိုးရတာလေ။ဆိုတော့ monoclonal ကို infusion တစ်နာရီပေါ့နော်။ဆိုတော့ဒီကောင်တွေကအခုကတော့ကျွန်တော်သုံးနေတဲ့နောက်ဆုံးဒီ Avel Shield လို့ခေါ်တာပေါ့နော်။အဲ့ဒီဆေးကိုမတိုးတဲ့အပိုင်းတွေတွေ့လာတယ်။ဆိုတော့အဓိကအဲ့ဒါအကြောင်းသူက immune escape တွေပြောတာပေါ့နော်
။ဟုတ်ကဲ့ဆရာ။ဒီနေရာမှာအရင်ထိုးဆေးတစ်မျိုးကတော့အခုမျိုးစိတ်ကွက်တဲ့ကြောင့်ပေါ့နော်အနိုင်တဲ့ပြတ်သွားတဲ့သဘောပေါ့
ဟုတ်ပါတယ်ဒါပေမဲ့လေအခုကျွန်တော်တို့လက်ရှိထိုးနေတဲ့ vaccine တွေကတော့ဒီရောဂါကို serious ဖြစ်အောင်ကာကွယ်နိုင်တာဆိုတော့ဒေါ်လာတစ်လက်ဖတ်မိတဲ့လောက်ပေါ့နော်ဒီအိန္ဒိယမှာလူအသေးပြောက်များတာတွေပါတော့မတွေ့ပါဘူးအခုဒေါ်လာစေနိုဗ ెంబ ာလအတန်းပိုင်းပေါ့နော်လာတဲ့သတင်းတွေပေါ့လေဆိုလို့ရှိရင် disease အနေထားကတော့ mild disease ပဲဒီအိန္ဒိယမှာဒီ omicron variant ဖြစ်တဲ့ xbb variant မှာဆေးရုံတင်ပြီးတော့အသက်ရှင်လမ်းကြောင်းပေါ်ရောက်သွားတဲ့လူတွေနောက်ဆိုအသက်ဆုံးရှုံးသွားတဲ့လူတွေမရှိသလောက်ကိုရှားပါတယ်ဆိုပြီးတော့ထွက်လာတယ်ပေါ့နော်သူက xbb နဲ့ xbb1 ဆိုပြီးတော့အဲ့ဒီလူတွေကိုပြန်ကြည့်လိုက်လို့ရှိရင်အများစုသောလူတွေ vaccine ကိုရပြီးတဲ့လူတွေပါပဲနောက်တစ်ခုကလည်းကျွန်တော်တို့ဒီနိုင်ငံရဲ့ expert ပေါ့နော်ဒီ forge ကဒီ winter မှာတော့ဒီလိုဟာမျိုးတွေရတော့ရှိပါလေဒီလို search တွေရတော့ expert လောက်ထားတယ်နံပါတ်တွေတက်လာမယ်ပေါ့လေ January လလောက်ဆိုရင်တော့အမြင့်ဆုံးလောက်ထိဖြစ်နိုင်တယ်လူနည်းလူသွားပဲပေါ့နော်အခုကဒီ tourism တွေအကုန်ပြောင်းပွင့်လိုက်တာလေနိုင်ငံတကာလေကြောင်းလိုင်းတွေကလည်းဒီတိုင်းပဲသွားလာနေတယ်အခုပိတ်ထားတဲ့နိုင်ငံတွေလည်းမရှိတော့ဘူးဆိုတော့တခါ New York ဒီ another wave of XBB တွေဖြစ်လာမလားပေါ့လေ concern ဖြစ်ကြတာပေါ့လေဆိုတော့ concern ဖြစ်တာကတော့ concern ဖြစ်တယ်ကိုယ်ကဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါမျိုးကိုအရင်တော့က2020တုန်းကပေါ့နော်ဒီလို concern ဖြစ်ရကောင်းမှမသိတဲ့အခါကျတော့အကြီးအကျယ်ကိုခံလိုက်ရပြီးသွားပြီလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတစ်ခါဒီမျိုးကွဲစိတ်တွေပေါ့နော်ဘလို့ချိုးသတိပြုဆရာတွေကတွေ့ထားပြီလဲဆရာ
ချုပ်ပြီးတော့ပြောရလို့ရှိရင်တော့အခုရတဲ့ဒီကမ္ဘာလုံးကနေအထူးသဖြင့်ပေါ့နော်အိန္ဒိယပေါ့ပြောတဲ့အရာတော့ဒီယောဂါဒီပြင်းပြင်းထန်ထန်မဟုတ်တော့တော့ယောဂါလက္ခဏာစိုးစိုးဝါးကြီးမဟုတ်ပါဘူးနောက်တစ်ခုကအသက်သေးကြီးလောက်တဲ့အထိဒုက္ခရောက်လိုက်တယ်နေယောဂါအနေနဲ့တခုတော့မဟုတ်ပါဘူးဒါပေမဲ့လေဒီ XBB variant ဒီတကြိမ်စင်ကာပူကအစပြောလိုက်တဲ့အချိန်တုန်းကတနေ့ကိုလူရောက်15,000 18,000 လောက်ဒီဖြစ်တယ်ဆိုပြီးဒီနိုဝင်ဘာဒီလဇန်ပေါ့နော်အောက်တိုဘာလကုန်ကနေလောက်မှာအဲ့မှာတော်တော်လေးကို hot topic ဖြစ်လာတယ်အဲ့တော့ဘယ်လောက်တိ expect လုပ်တာလဲဆိုစင်ကာပူ government ကဒီ mid november လောက်ထိမှာတရက်တရက်ကိုတောင်းငန်းထက်မှာ case ဖြစ်လာနိုင်တယ်ဆိုပြီးတော့ဒီလည်းပြောတော့နောက်တစ်ခုကပါ report လုပ်လဲဆိုတော့ဒီ variant ဒီပထမတစ်ပတ်ပေါ့နော်အဲ့ဒီအပတ်အတွင်းမှာဖြစ်တဲ့ case အကုန်လုံးရဲ့ 50 plus percentage ဒီမျိုးကွဲရနေဖြစ်လာပါတယ်ဆိုပြီးတော့စင်ကာပူ government ပြောလိုက်တာနည်းနည်းလေးတကယ်ပါလို့စပြီးတော့ပြန်ကောင်းထောင်လာတဲ့အပိုင်းလေးရှိလာတယ်ပေါ့လေပြီးတော့စင်ကာပူမှာအရန်ကို transmissibility များတယ်ပေါ့အကူကတော့ transmissibility များတယ်ဆိုတဲ့အပိုင်းတွေကလည်းအများကြီးပိုလာတယ်နံပါတ်1ကအခုကဘယ်နေရာမှာမှဟို risk ကိုပိတ်ထားရတည်တော့ကိုရလူရုပ်ရှင်ုံတို့တခြားသောနေရာတွေအကုန်လုံးမပါမှဝစ်ဆေးရမလို့တော့လေမြန်ပေါ်မှာလည်းဝစ်ဆေးရမလို့ဘူးယထားပေါ်မှာလည်းဝစ်ဆေးရမလို့ဘူးကာစီနိုမှာလည်းဝစ်ဆေးရမလို့ဘူးဆိုတော့ဥလာနိုင်ငံအကြောင်းရင်းအရန်ပေါ်တာပေါ့အရင်တော့ဆိုကိုက public transportation သွားလို့ရှိရင်ကို mask မတပင်းနဲ့ဝင်လို့မရတာဓမင်းဆိုင်တွေကိုသွားလို့ရှိရင် mask မတပင်းနဲ့ဓမမောလို့ရှိရင်အပြစ်မှမစားရင်ဒါမျိုးဆိုလို့မရဘူးလေဆိုတော့သူတို့ပြောတဲ့ data ကတော့ဟို alarming data တော့ဖြစ်ချင်းဖြစ်မှာပါဒါပေမဲ့လည်းဒီဘက်ကနေအိန္ဒိယကနေပြန်ပြီးတော့ခြေပါတဲ့ data very mild disease ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ပြောရရင်တော့စောင့်ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ကြည့်စမ်းလိုက်တင်ပါဆရာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်အတွက်ကိုဗစ်မျိုးကွဲစိတ်သစ်တွေအကြောင်းကိုဒီနယူးယောက်မြို့ Wyckoff Heights ဆေးရုံညွှန်ကြားရေးမှူးနဲ့မြန်မာကိုဗစ်လူနာတွေကိုဖုန်းကနေတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဇေယာတက်ကိုမေးမြန်းပြီးတင်ဆက်ခဲ့တာပါသာသာပြည်နေညချန်ဗီယိုမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တိုင်းရင်းဒီတိုင်းရင်းသားဒေတာတွေကသတင်းတွေကိုစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။အ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနယ်စပ်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မင်းပြားမြို့နယ်မှာစစ်ကောင်စီရဲ့ဇက်ရည်ရင်နှစည်းကိုအေးအေးကကြားဖြတ်တိုက်ခိုက်ခဲ့ပြန်နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေတဲ့ရွာတွေဘက်ကိုပြန်လည်ပစ်ခတ်ခဲ့တာကြောင့်အိမ်ဆက်5လုံးလောက်ပျက်စီးခဲ့ပါတယ်သတင်းလွှာတွေထဲမှာတော့စစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေဟာတိုင်းသားဘာသာစကားသင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြင်းပြမြို့နယ်မှာနိုဝင်ဘာလ၈ရက်နေ့မနက်ပိုင်းကစစ်ကောင်စီဇက်ရည်ရင်နှစည်းကိုရခိုင်တပ်တော်အေအေကကြားဖြတ်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေရွာဘက်ကိုပြန်လည်ပစ်ခတ်တာကြောင့်အ ਨੇ ဆုံးအိမ်ဆက်၅လုံးပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပျက်စီးသွားတဲ့နေအိမ်တွေကတော့မြင်းပြမြို့နယ်ဖလောင်းပြင်ရွာက6လုံး၊စက်ကရီကျေးရွာအုပ်ချုပ်ရေးမှုအိမ်အပါဝင်3လုံး၊ချောင်းရှည်ရွာက1လုံးနဲ့ကြားရဲပြင်ရွာက4လုံးတို့ဖြစ်ကြပါတယ်။ဇက်ရည်ရင်နှစည်းနဲ့မြင်းပြမြို့နယ်မဲတော်တောင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အခုလိုနေအိမ်တွေပျက်စီးသွားခဲ့တာပါ။ဒါပေမဲ့လူတွေကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကဒေသခံမျိုးတာနီယောက်ကိုစစ်ကောင်စီတပ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ပတ်သက်ဆက်နွယ်တယ်လို့စွပ်စွဲပြီးဖမ်းဆီးသွားတယ်လို့မိသားစုနဲ့နှင်းဆသူတွေကပြောပါတယ်ကြောက်မဲမြို့68ရိတ်တာရှေ့ရှိအသက်20အရွယ်လူငယ်မျိုးသားတယောက်ကိုသူ့ရဲ့နေအိမ်ကနေဖမ်းဆီးသွားပြီး9ရက်ကွဲနေအသက်35နှစ်အရွယ်မျိုးသားနောက်တဦးကိုတော့ကြောက်မဲကားကိတ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်အသက်35နှစ်အရွယ်မျိုးသားဟာကားကိတ်ကိုသူ့နာမည်နဲ့ရောက်လာတဲ့ပစ္စည်းသွားထုတ်တဲ့အချိန်အဲ့ဒီပစ္စည်းတွေဟာ PDF တွေအတွက်ထောက်ပို့ပစ္စည်းတွေဆိုပြီးစစ်တပ်ကစောင့်ပြီးဖမ်းဆီးသွားတာလို့သူ့ရဲ့မိတ်ဆွေတယောက်ကပြောပါတယ်ဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုဒီနေ့ဒီချိန်ထိပဲနေရာမှာဖမ်းဆီးထားတယ်ဆိုတာကိုမသိရသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ
်စစ်ကောင်စီကနေဥဆောင်ကျင်းပတဲ့အခုနှစ်တောင်ကြီးမြို့တဆောင်းနိုင်ပွဲတော်ကိုလူစီကားစီဖို့အတွက်ဆိုပြီးစစ်တပ်ကနေရက်ွက်ထဲကလူတွေကိုပိုက်ဆံပေးငားယူရတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့တဆောင်းနိုင်ပွဲတော်ဖွင့်ပွဲမီးပရိဒ်ပင်လှည့်လည်ဖို့တယောက်ကိုကြက်တတောင်းစီနဲ့နိုဝင်ဘာလ9ရက်နေ့မှာပြုတ်လုတဲ့ပိတ်ပွဲရက်တွေမှာပါဝင်ဖို့တယောက်ကိုကြက်နှစ်တောင်းစီစစ်တပ်ကပိုက်ဆံပေးပြီးပွဲတက်ခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပိုက်ဆံယူပြီးပွဲသွားတဲ့သူများစုကတော့ရက်ွက်အတွင်းလောင်းကစားဝိုင်းကလူတွေမူးယစ်တောက်စားနေသူတွေတာဖြစ်ပြီးမိပရိဒပင်ကိုလည်းမလုံမနေရညွန်ကြားခံထားရတဲ့ရက်ွက်တွေကဖြစ်တယ်လို့တိရက်ခန်အသက်30ကျော်အရွယ်လူငယ်တယောက်ကပြောပါတယ်။တာမန်တိရက်ခန်တွေကတော့လုံခြုံရေးအတွက်စိုးရိမ်ကြပြီးပွဲမတက်ကြပါဘူး။စစ်တပ်ကနေအာဏာမသိမ်းခင်တုန်းကတောင်ကြီးတဆောင်းနိုင်ပွဲတော်ဟာမြန်မာနိုင်ငံရဲ့နာမည်ကြီးမိဘုံပြန်ပွဲတော်တစ်ခုဖြစ်ပြီးရက်နီးရက်ဝေးကလာတဲ့ဧည့်သည်တွေနဲ့အထူးစီကားလာတဲ့ပွဲတော်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းခေါ်စာမျိုးအခြေဆိုင်စစ်ကောင်စီတပ်ရင်းကညပိုင်းအချိန်တွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့လို့ဒေသခံတို့ချို့ထိခိုက်ဒဏ်ရာရှိခဲ့ပြီးစိုးရိမ်မှုတွေရှိနေကြပါတယ်ခေါ်စာမျိုးအခြေဆိုင်ခရယာတုံးစစ်တပ်ရင်းကနေနိုဝင်ဘာလ5ရက်နေ့ကညဦးပိုင်းအချိန်ကစပြီးည10နာရီကျော်အထိမြို့နယ်အနီးတဝိုက်နေရာတွေကိုပစ်ခတ်ခဲ့တာကြောင့်အသက်9နှစ်အရွယ်အမျိုးသမီးငယ်လေးနှစ်ယောက်နဲ့အသက်60အရွယ်လူကြီးတစ်ယောက်နဲ့ကြီးကြီးစားထိမှန်ခဲ့တာပါထိမှန်ဒဏ်ရာရရှိခဲ့တဲ့သူတွေကိုရေးမြို့နယ်ပြည်သူ့ဆေးရုံကိုပို့ဆောင်ထားပြီးတစ်ချိန်တည်းမှာပဲခေါ်စာမျိုးမှရဲစခန်းကနေလဲတနတ်တန်တွေ6လမ်းပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်
ချဲအေးတဲ့ဆောင်းရာဒီဝင်စားပြုတ်လာတာနဲ့အမျှအလူရှင်တွေနှဲပါလာတာကြောင့်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ပေါ်ကစစ်ပေးရှောင်နေကြတဲ့ပြည်သူတွေအတွက်အနွေးထည်နဲ့ဆောင်းတွေလိုအပ်မှုမြင့်တက်နေတယ်လို့ပလက်ဝမြို့ကစစ်ပေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ပလက်ဝမြို့ကစစ်ပေးရှောင်ပြည်သူတွေဟာ2020ခုနှစ်တုန်းကတော့ချင်းပြည်နယ်အစိုးရ NGO ပုဂ္ဂလိကအဖွဲ့အစည်းတွေအလူရှင်တွေကဆောင်းတွင်းအနွေးထည်ဆောင်းတွေကူညီလူသားမှုတွေရှိခဲ့ပေမဲ့စစ်အာ
ကျွန်တော်တို့ကလည်းဒီနေ့ကနေတင်ပြီးနောက်ပိုင်းမှာတော့လမ်းပန်းဆက်သွယ်မှုခက်ခဲမှုလုံခြုံရေးတင်းကျပ်မှုတွေကြောင့်ကုညီထောက်ပံ့မှုတွေမရကြတော့တာဖြစ်ပါတယ်အခုပလောဝမြို့ပေါ်မှာတက်ကြီးရွယ်အိုတွေကိုဝန်ဆောင်တွေကလေးငယ်တွေအပါအဝင်စစ်ရှောင်9000ကျော်ရှိနေပြီသူတို့အတွက်ဆောင်တွင်အဝတ်ထည်တွေဒီမကပဲအာဟာရဖြစ်ဆက်စာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ကုညီသူတွေကပြောပါတယ်
ကရင်မြို့သားစီယုံကန်ယူထင်းချုံနယ်မြေထဲမှာဖလန်တောင်တိုက်နယ်စေယုံကိုစစ်တပ်ကလည်းနဲ့ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်စေယုံကိုယာယီပိတ်ထားရတယ်လို့ကရင်နယ်တိုက်ရင်တက်ရင်မှုကပြောပါတယ်။နိုဝင်ဘာလ1ရက်နေ့ကစကခါရှေလက်အောက်ခံခမရ၄တုံညာ၈တက်ရင်ကမမောင်းကဖလန်တောင်တိုက်နယ်စေယုံကိုတရ25မှမနဲ့9ချက်ပစ်ခတ်ခဲ့တာကြောင့်ဒီနေ့ဒီချိန်ထိစေယုံကိုယာယီပိတ်ထားရတယ်လို့ lu ya ku thwet pye tain shaung ni ya de lu KNL tat yee mu ga pyo ba de
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေဟာတိုင်းသားဘာသာစကားသင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့မြို့အမျိုးသားပညာရေးကော်မတီဝင်ဆရာဆံမတွေကပြောဆိုလိုက်ပါတယ်ဒီကြောင့်ကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ
်အခုစစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေကတိုင်းသားဘာသာစကားသင်ကြားမှုကိုချုပ်ကန့်ကန့်သတ်လိုက်တာဖြစ်တယ်လို့မြို့အမျိုးသားပညာရေးကော်မတီဝင်ဆရာမင်းအောင်စီကပြောပါတယ်
ပြန်ပြင်လိုက်တဲ့ဟာကဒီတိုင်းသားဘာသာစကားသင်ကြားမှုကိုဒီနေ့အစိုးရကဒီမူလရအစီအမပဲသင်ကြားရမှာဆိုတော့အဲ့ဒါကိုကတ်တက်လိုက်တာကျွန်တော်မြင်တာကအဲ့ဒါကပို့ပြီးတော့ဟိုချုပ်ကန်မှုသင်ကြားလိုက်တဲ့ပေါ်ဒီလိုဒီဖက်ဒရယ်စနစ်ကိုဥတည်ပြီးသွားတဲ့အခါမှာဒါမျိုးကိုမလုပ်သင့်ဘူးလို့ကျွန်တော်တို့မြင်ပါတယ
်တမရဦးသိန်းစိန်လက်ထက်2014ခုနှစ်မှာအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့ပြီး2015ခုနှစ်ဇွန်လမှာတည်ဆဲဥပဒေတွေနဲ့အညီပြင်ဆင်ဖြစ်ဆက်ခဲ့ပြီး2022ခုနှစ်အောက်တိုဘာလ29ရက်နေ့မှာလက်ရှိစစ်ကောင်စီကပြန်လည်ပြင်ဆင်လိုက်တာပါမိုးမျိုးသားပညာရေးဌာနကဆရာမမိကျဲတော်ကတော့တိုင်းရင်းသားကလေးတွေဗမာမှုပြုခန့်ရတာလို့ပြောပါတယ
်မြန်မာဘာသာစကားကိုအစတင်ငန်းသုံးဘာသာစကားဖြစ်အသုံးပြုရမည်ပြောင်းလိုက်တဲ့အခါကျတော့ဒီတိုင်းနာကလေးတွေတို့ဗမာစကားနားမလဲတဲ့ဘာသာစကားနဲ့သင်နေတဲ့အခါကျတော့ဗမာမှုပြုခံရတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ဒီမိုကရေစီပညာရေးတစ်ပိတ်ပေါ်ပေါက်လာပြီးနောက်ပိုင်းပြဋ္ဌာန်းလာခဲ့တဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးဥပဒေကိုအခုလိုပယ်ဖျက်လိုက်တာဟာဗမာစကားမပြောတတ်တဲ့တိုင်းရင်းသားကလေးတမားများစွာအတွက်ရက်ဆက်ရာရောက်တယ်လို့တိုင်းရင်းသားပညာရေးအကြံပေးဆရာဒေါက်တာတိုင်းနိုင်ကသုံးတတ်ပါတယ်
။ဒါတော်တော်လေးနိုင်ကျင့်လို့မှုနဲ့ပြင်းထန်တဲ့ဖိနှိပ်ချုပ်ချယ်မှုလို့မြင်မိပါတယ်။ဘာသာစကားတန်ရန်ဇာတ်ကိုလည်းပဲတန်ဖိုးမထားရောက်ပါတယ်။ပို့ပြီးတော့အရေးကြီးတာကတော့မိခင်ဘာသာစကားဗမာမဟုတ်တဲ့ဗမာစကားကိုလုံးဝမပြောတတ်တဲ့တိုင်းရင်းသားကလေးငယ်တမားများစွာအတွက်အလွန်ပဲရက်ဆက်ရာရောက်တယ်
။အမျိုးသားပညာရေးဥပဒေကိုထွက်တော်မရှိတော့တဲ့အခုလိုအာနာသိန်းကာလမှာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပြင်ဆင်ပြောင်းလဲခဲ့တာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့ကစစ်ဘေးရှောင်စခန်းတွေကိုစစ်ကောင်စီကပိတ်သိမ်းခံပြီးတော့စစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြောင်းကြဖို့ညွှန်ကြားထားပေမဲ့စစ်ဘေးရှောင်တွေကပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောပါရယ်။ကျွန်မအမီကနေတင်ဆက်ပေးပါမယ်။ကြောင်မဲမြို့တွင်ကစစ်ဘေးရှောင်စခန်းတွေကိုပိတ်သိမ်းမှုရည်ရွယ်ချက်နဲ့စစ်တပ်ကစစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြောင်းရေးညွှန်ကြားလာတာဖြစ်တယ်လို့ဟူးဆွန်ရွာကနေကြောင်မဲကိုစစ်ဘေးတိမ်းရှောင်လာတဲ့စစ်ရှောင်မျိုးသမီးတယောက်ကပြောပါရယ်
ညာခိုင်းနာကိုပြတက်ကတော့ပြောတာကြောက်မဲမျိုးမှာဟိုဒုက္ခတင်မရှိမှာမရှိရဘူးပဲအဲ့မျိုးပဲပြောတယ်ပြောပြန်သွားလို့ရှင်ပြန်လို့မရအောင်လေဟိုဒီမတို့ရွာခုဆိုရပါနေတဲ့ပြတက်ကမပေးပြန်အောင်လေဒီမတို့ရွာနေတဲ့ဟာပြတက်ကတော့ပလာကိုစစ်သားတယ်ဆိုတာတိအဲ့တော့အေးမှလေပြန်သွားရင်လေဟိုအရှင်လည်းမပြေဘူးပြန်သွားလို့ပြန်လို့ရလေဟိုပါလေဒီမတို့အိမ်ထဲမှာပါမဆိုမရှိတော့လေသူတို့အကုန်လုံးယူရတယ်ဟိုပါလေတပြည့်ပြည့်ပြည့်ကြားတာတော့ဟို DLA အဖွဲ့တွေအကုန်လုံးယူရတယ်
လက်တလောကြောင်မဲမျိုးနဲ့အတွင်တိုက်ပွဲအခြေအနေတွေကငြိမ်သက်နေပြီမဲ့ဟူးစွန်ကျေးရွာထဲမှာ TNL အဖွဲ့ကတက်ဆွဲထားပြီးစစ်ကောင်စီတပ်အပြင်တိုင်းသားလက်နက်ကန်အဖွဲ့ပေါင်းစုံတို့ကလည်းစစ်ကြေးအခွန်ငွေတွေကောက်ခံနေတာနဲ့လုံခြုံရေးပိုင်းလည်းစိတ်မချရသေးတာကြောင့်နေရပြန်ရေးကအဆင်မပြေသေးဘူးလို့စစ်ဘေးရှောင်အမျိုးသားတယောက်ကပြောပါရယ်
ပြန်လို့လည်းမပြန်ရေးဘူးလို့ဖြစ်တယ်လေ။ဘာမှလည်းဟိုလိုမျိုးလုံခြုံမှုမရှိသေးဘူးလေ။အေးရှင်းရှင်းမဖြစ်သေးဘူးလေ။ရှင်းရှင်းရေးမရသေးဘူးပေါ့။
ဒီလိုအခြေအနေတွေကြောင့်ဟူးဆွန်မြန်ဆိုင်တွန်ဟိတ်စတဲ့ကျေးရွာတွေကစစ်ဘေးရှောင်တွေဟာနေရက်ကိုမပြတ်နိုင်သေးပဲကြောင်မဲမျိုးပေါ်ကရှမ်းစာပေးတဲ့ရင်ကျေးမှုပိုင်းနေရာမှာနေထိုင်နေကြရပြီးတော့တချို့ကတော့အိမ်ကားပြီးတော့နေနေကြရတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်ကြောင်မဲမျိုးပေါ်ကစစ်ပီးရှောင်းတွေကိုအောက်တိုဘာလကုန်ပိုင်းမှာစခန်းတွေပိတ်သိမ်းပြီးတော့နေရက်ကိုပြန်ကြဖို့ညွှန်ကြားထားပေမဲ့အခြေအနေကိုစောင့်ကြည့်နေကြတယ်လို့ရှမ်းစာပင်နဲ့ယဉ်ကျေးမှုအသင်းကြောင်မဲရဲ့ဥက္ကဋ္ဌစိုင်းလျန်းဟန်ကပြောပါတယ
်အပေါ်ကညွှန်ကြားတာတော့ဒီအောက်တိုဘာကုန်ပြီးတော့ပိတ်သိမ်းဖို့တော့ပြောတယ်ပေါ့နော်ဒီကတိုက်ပွဲရှောင်းတွေကသူတို့ရဲ့အခက်အခဲကိုပြောတယ်ဒါပေမဲ့ပြန်လို့တော့မရပြန်မရတဲ့အကြောင်းကဥပမာ EU ကလည်းရှိတယ်အကြေ၍ဒီဘက်ကလုံခြုံရေးအပြေးအဝါနဲ့အလိုက်ပို့ပေးနိုင်တယ်လုံခြုံရေးယူပေးနိုင်တယ်ဆိုရင်တော့ကျွန်တော်ပြန်မယ်ဆိုပြီးမှအဲ့လိုပြန်တောင်းဆိုတော့ဒီအဲ့လားဆိုရင်သူတို့ဒီဘက်ကပြောတဲ့ဟာကိုပြန်တင်ပြမယ်ဆိုပြီးမှပဲအဲ့မှလည်းရက်သွားတယ်အခုချိန်ထိဖိအားတော့ဘာမှမလာသေးဘူး
ဒီစစ်ပေးရှောင်တွေဟာပြီးခဲ့တဲ့နှစ်ကလေးက RCSS SSA နဲ့ SSPP SSA PSLF TNL မဟာမိတ်တပ်ဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်စစ်ပေးရှောင်လာတဲ့သူတွေဖြစ်ပြီးမြို့နယ်တစ်ခုလုံးမှာစစ်ပေးရှောင်2000ကျော်လောက်ရှိနိုင်သေးတယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောဆိုထားကြပါတယ်ရှင်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
။မြင်းပြားမြို့နယ်မှာစစ်ကောင်စီဇက်ရဲရဲနစည်းကိုအေအေကကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေရွာတွေဘက်ကိုပြန်လည်ပစ်ခတ်တာကြောင့်အနည်းဆုံးအိမ်15လုံးပျက်စီးခဲ့ပါတယ်။ကြောက်မဲဒေသခံအမျိုးသားနှစ်ယောက်ကိုစစ်ကောင်စီတပ်က PDF နဲ့ပတ်သက်ဆက်နယ်ရဲလို့စွပ်စွဲပြီးဖမ်းဆီးသွားတယ်လို့မိသားစုဝင်နဲ့နှိဆက်သူတွေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။ဒါကတော့တိုင်းရင်းသားဒေတာတွေကသတင်းတွေကိုစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအပတ်စဉ်အစီအစဉ်ပါရှင်။ရှားတာပတိတိညချန် VOA မြန်မာပိုင်းအစီအစဉ်ကို line to meter 19.25 32 line lat meter 190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကပြောပြမှာပါရှင်။
ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့ကအရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေဟာကမ္ဘောဒီးယားပြည်ရင်နိုရိုဒမ်ဆီဟာမိုနီကိုဒီကနေ့သွားရောက်တွေ့ဆုံနှုတ်ဆက်ကြပါတယ်။ပြည်ရင်ဆီဟာမိုနီကကြိုဆိုဧကန်ပြီးအပြာလန်ယုံကြည်မှုနဲ့နားလည်မှုအတွက်စိတ်ဆန္ဒကောင်းနဲ့ယုံကြည်မှုရှိကြမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ခင်ဗျာ။ဩစတြေးလျမြန်မာနိုင်ငံသားတွေကိုစစ်အာဏာသိမ်းပြီးမှလူသားချင်းစာနာမှုဗီဇာပေးဖို့ကြီးညာလိုက်ပါတယ်မြန်မာနိုင်ငံအတွင်းလူမျိုးရေးနဲ့စိုးစိုးဝါဝါလူမှုရပ်တည်အခက်အခဲတွေကြောင့်ဩစတြေးလျကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရာနေထိုင်ခွင့်ဗီဇာတွေကိုဦးစားပေးသွားမယ်လို့ဩစတြေးလျလူမှုကြီးကြပ်ရေးဝန်ကြီးကသတင်းထုတ်ပြန်ပါတယ်ဩစတြေးလျနိုင်ငံအတွင်းကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးလက်ရှိနေထိုင်နေတဲ့မြန်မာလူမျိုးတွေအတွက်ပြည်ထောင်ဌာနရဲ့ဦးစားပေးအကာအကွယ်ရယူမှုရှောက်ထားနိုင်တယ်လို့လဲဝန်ကြီးအင်ဒရူးဂီလ်စ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာယူကရိန်းအနေနဲ့နိုင်ငံတကာထောက်ခံမှုပုံမရဖို့အရှေ့တောင်အာရှနိုင်ငံတွေနဲ့ငင်းကြေးစာချုပ်ချုပ်ဆိုလိုက်ပါတယ်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ထိပ်သီးဆွေးနွေးကမ္ဘောဒီးယားမှာစတင်လိုက်ချင်းရုရှားအထူးကြံပူဆန်အောင်ချုပ်ပါတဲ့အနေနဲ့ယူကရိန်းကအာဆီယံနဲ့ညီညာရေးမိဖက်ပူးပေါင်းဆောင်ရွက်မှုစာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအရသားတွေပေါ်တိုက်ခိုက်မှုတွေမယံမနာဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်ရေးတွေ့ဆုံဆွေးနွေးကြဖို့ပေါ်ဟမ်းမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အနေထားယုံနေအကြောင်းနိုဘလာ9ရက်နေ့ကဗာတီကန်မြို့မှာပြုလုပ်တဲ့တရားပွဲမှာပေါ်ဟမ်းမင်းကြီးကမြန်မာအရေးကိုထက်သွင်းပြောကြားသွားခဲ့တာပါပြည်တွင်းဆင်းတဲ့ပဋိပက္ခတွေဆနစ်ကြော်ကြာဖြစ်နေတဲ့စီးရီးယားအရေးယမန်နိုင်ငံကကလေးတွေရဲ့ဘေးဒုက္ခနဲ့မြန်မာနိုင်ငံအရေးတို့ကိုစဉ်းစားကြည့်လိုက်ရင်စစ်ပွဲတွေကလူသားမျိုးနွယ်အပါအဝင်အရာအလုံးကိုဖျက်ဆီးနေတာကြောင့်ဒါကြောင့်ဒီပဋိပက္ခတွေကိုစစ်ပွဲတွေနဲ့ဖြည့်ဆင်းလို့မရနိုင်ကြောင်းပုံဟိုင်းမင်းကြီးကပြောပါရခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်။အတံဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါ။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ကြာတာပရိသတ်ညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.